Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်အောက်တိုဘာလ26ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်အတန်လှည့်နေပါပြီဒီမနက်အစီအစဉ်မူကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ
်မင်္ဂလာနံနက်ခင်းပါခင်ဗျာအခုမနေ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝေးအောင်နဲ့အတူကျွန်တော်စံမိုးဝေးတင်ပြသွားမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့ Syria သမ္မတ Bashar al-Assad ကသူ့နိုင်ငံရဲ့အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုရန်ကနေကင်းဝေးစေရေးအတွက်အလေးထားလှုပ်ဆောင်နေတဲ့အကြောင်းအဲ့ဒါကနိုင်ငံရေးနိလန့်အရာအဖြေရှာနိုင်ဖို့ဥတီနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြားလိုက်ပါတယ် Syria နဲ့ Afghanistan နိုင်ငံတွေရွှေ့ပြောင်းတဲ့ဒုက္ခတွေဟာဥရောပကိုမနည်းကမထီဝင်ရောက်တတဲဝင်ရောက်လာနေသေးဖြစ်တယ်လို့ဆိုပါတယ်ဒီလိုသတင်းတွေကိုထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာ
ဒီကနေ့ကကိုလိုချင်တဲ့အစိုးရကိုကိုချင်ပြောက်ဆိုင်ပိုင်ဝင်အပြည့်အဝရှိရအဲ့တော့ကအစိုးရကလည်းငါတို့ပြည်သူ
ဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကအကော်မှုမြို့နယ်မဲဆွယ်စီယုံရင်ခီးစဉ်အတွင်းမှာတနင်္ဂနွေနေ့ကပြောသွားခဲ့တာပါအခုလိုပြောကြားချက်တွေကိုသတင်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒီအကြောင်းတွေပါဝင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်ကပေးစာအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစတဲ့ပတ်စဉ်ကဏ္ဍတွေကိုလည်းအခုမနက်မှနားဆင်ရဖို့ရှိပါတယ်ဒါတွေကိုအလှန့်ပေးခင်မှာအခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ကိုညံဝင်းအောင်တို့ကအကြီးအကျယ်ပေးပါမယ်ခင်ဗျာ
စီးရီးယားသမ္မတဘာရှာအယ်အာဆတ်ကသူ့နိုင်ငံအတွင်းအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုရန်ကနေကင်းဝေးစေရေးအတွက်သူ့အနေနဲ့လေးထားလှုပ်ဆောင်နေတဲ့အကြောင်းဒါဟာစီးရီးယားနိုင်ငံအတွင်း၄နှစ်ခွဲကျော်ကြာဖြစ်ပွားနေတဲ့အရေးခင်းကိုနိုင်ငံရေးနိလန့်အရအဖြေရှာနိုင်ဖို့ဦးတည်နိုင်လိမ့်မယ်ဖြစ်တယ်လို့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်အကြမ်းဖက်အုပ်စုတွေကိုရှင်းထုတ်ပြစ်လိုက်ခြင်းအပြင်စီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နိုင်ငံရဲ့ဂုဏ်သိက္ခာကိုထင်းသိမ်းရာရောက်စီမှာဖြစ်တယ်လို့ဒမတ်စကတ်မှာရုရှားဥပဒေပြုအမတ်တီတခြားအရာရှိတွေနဲ့တွေ့ဆုံစဉ်မှာမစ္စတာအာဆတ်ကပြောလိုက်တာဖြစ်တယ်လို့စီးရီးယားနိုင်ငံပိုင်စာနာသတင်းဌာနကထုတ်ပြန်လိုက်ပါတယ်မစ္စတာအာဆတ်ကနောက်လာမယ့်သမ္မတသည့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့အကြောင်းစီးရီးယားနိုင်ငံသားတွေအနေနဲ့သူ့ကိုလိုလားတယ်ဆိုရင်ပါလီမန်မှာလည်းပါဝင်ဆောင်ရွက်ဖို့လိုတယ်ဆိုတဲ့အကြောင်းပြောကြားခဲ့တယ်လို့ရုရှားလွှတ်တော်အမတ်အလက်ဇန်ဒါယူရှန်ကိုကပြောဆိုလိုက်ပါတယ်ရုရှားနိုင်ငံသားဝင်ကြီးစာဂျီလက်ဗရော့ဖ်နဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီတို့ဟာစီးရီးယားနိုင်ငံရဲ့နိုင်ငံရေးတည်ငြိမ်မှုအတွက်နိုင်ငံတကာကနေထောက်ပံ့မှုပေးထားပြီးစီးရီးယားရဲ့အာဏာပိုင်တွေနဲ့မျိုးချစ်အတိုက်ခံတွေအပါဝင်လှုပ်ဆောင်ပေးနိုင်တဲ့အလားအလာတွေကိုဆွေးနွေးခဲ့ကြတယ်လို့ရုရှားနိုင်ငံသားဝင်ကြီးဌာနကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်
EU ဥရောပခေါင်းဆောင်တွေရွှေပြောင်းဒုက္ခတဲ့အရေးဘရက်ဆက်မြို့မှာဆွေးနွေးနေကြမှာပဲ Syria Afghanistan နဲ့အခြားနိုင်ငံကဒုက္ခတွေတွေဟာဘောကန်ဒေသကိုဖြတ်ပြီးတနင်္ဂနွေမနေ့ကအထိအနောက်ဥရောပနိုင်ငံတွေစီဝင်လာနေကြဆဲဖြစ်ပါတယ်အကယ်၍ဒုက္ခတွေတွေစတင်ဝင်ရောက်လာတဲ့ EU နိုင်ငံတွေကသာဒုက္ခတွေဖြတ်တန်းခွင့်မပေးတော့ဘူးဆိုရင် EU ကနေကြားဆောင်တပ်ဖွဲ့ဝင်၄၀၀ကိုဆစ်လွတ်ပြီးစစ်ဆေးရေးဂိတ်အစ်စ်တွေဖွင့်လွှင့်သွားဖို့စဉ်းစားနေကြောင်းEU ခေါင်းဆောင်တွေရဲ့ Brussels မြို့မှာပြုလုပ်တဲ့ဆွေးနွေးပွဲကထုတ်ပြန်တဲ့ကြေညာချက်မူကြမ်းမှာဖော်ပြထားပါတယ်။အဲ့ဒီမူကြမ်းတဲ့ဂရိကမ်းလွန်ဒေသမှာတင်မောတွေပိုးပြီးဖြန့်ချထားဖို့နဲ့နိုင်ငံတကာသဘောတူညီမှုမပါဘဲရွှေပြောင်းဒုက္ခသည်တွေကိုတနိုင်ငံကနေအခြားတနိုင်ငံကိုမပို့ဖို့သဘောတူထားပါတယ်။ဆောင်းရာသီဝင်လာတဲ့အခါရွှေပြောင်းဒုက္ခသည်တွေပိုးပြီးဒုက္ခကြုံရမှာကိုစိုးရိမ်ကြောင်းပြောနေတဲ့ဂျာမန်ဝန်ကြီးချုပ်အန်ဂယ်လာ မာကဲရဲ့တိုက်တွန်းမှုကြောင့်အရှိနဲ့အလဲပိုင်းဥရောပနိုင်ငံခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်။တနင်္ဂနွေနေ့ဆွေးနွေးပွဲဟာ EU အဆင့်မြင့်ကိုယ်စားလှယ်တွေဇက်တိုက်လှုပ်လာတဲ့နောက်ဆုံးစီးပွဲဖြစ်ပေမဲ့ EU နိုင်ငံတွေတဲ့နေ့စဉ်ဆိုလိုဝင်လာနေတဲ့ရွှေပြောင်းဒုက္ခတွေပြဿနာကိုဘယ်လိုစုပေါင်းဖြေရှင်းမလဲဆိုတဲ့နီလန်အခုချိန်ထိမရနိုင်သေးပဲဖြစ်နေပါတယ်ခင်ဗျာ
။ကွန်ဂိုပြည်ထောင်စုနိုင်ငံမှာသမ္မတဒဲနစ်ဆာဆိုမူဆာအိုအနေနဲ့နောက်ထပ်သမ္မတတက်တန်းဆက်လက်ပြီးတော့ထမ်းဆောင်နိုင်ခွင့်ပြုရေးအတွက်အခြေခံဥပဒေကိုပြင်ဆင်ဖို့ပြုလုပ်နေတဲ့လူမှုဆန္ဒခံယူပွဲမှာပြည်သူတွေမဲပေးနေကြပါတယ်။ဒီလိုပြုပြင်မဲ့အပြောင်းလဲကတော့တမန္တာလောင်းတအုပ်အနေနဲ့အသက်80မကျော်လွန်ရဆိုတဲ့သတ်မှတ်ချက်နဲ့တမန္တာတက်တန်းနှစ်ကြိမ်သာခွင့်ပြုတယ်ဆိုတဲ့အချက်တွေကိုပြောင်းလဲဖို့ဖြစ်ပါတယ်။ဆန္ဒခံယူပွဲရဲ့ရလဒ်ကတော့ သတင်းပတ်ကုန်ပိုင်းမှာထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်အသက်82နှစ်အရွယ်ရှိပြီဖြစ်တဲ့မစ္စတာငူဆောအပေါ်ဆန့်ကျင်သူတွေကတော့အခုပြုတ်လုံနေတဲ့ဆန္ဒခံယူပွဲကိုတပိတ်မှောက်ကြဖို့တိုက်တွန်းနေပါတယ်ကွန်ဂိုပြည်တော်စုရဲ့မြို့တော်ဘရာဇာဗီလီမှာရှိနေတဲ့သတင်းတွေအရမဲပေးသူတွေတိတ်မရှိဘူးလို့ဆိုပါတယ်အင်္ဂါနေ့ဆန္ဒခံယူပွဲပေါ်ဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲဖြစ်ပွားမှုဖြစ်ခဲ့ရမှာလူ၄ဦးထက်မနည်းသေဆုံးခဲ့ပါတယ
်အီရန်နိုင်ငံကဆဒမ်ဟူစိန်နဲ့လေဗျားနိုင်ငံကမမ်မိုဝါဂဒါဖီတို့လိုအာဏာရှင်တွေဆက်ရှိနေအောင်မယ်ဆိုရင်ကဘာကြီးဟာပိုပြီးနေကျင်စရာကောင်းတဲ့ကဘာကြီးဖြစ်လိမ့်မယ်လို့အမေရိကန်သမ္မတဖြစ်လာဖို့တစ်ပြေးနေတဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ CNN ရုပ်မြင်သံကြားမှာပြောဆိုလိုက်ပါတယ်အီရတ်ဟာအကြမ်းဖက်သမားတွေမွေးထုတ်ပေးနေတဲ့နိုင်ငံလို့သူကပြောဆိုလိုက်ပြီးအမေရိကန်ပြည်ထောင်စုဟာအကြမ်းဖက်သမားတွေအတွက်လေ့ကျင့်ခွင့်တစ်ခုလိုဖြစ်ခဲ့ပြီလို့ဒေါ်နယ်ထရမ့်ကပြောသွားပါတယ်အခုဆိုရင်လူတွေဟာခေါင်းဖြတ်တက်ခံရသလိုရေနှစ်တက်ခံရကြောင်းဆဒမ်ဟူစိန်နဲ့ဂဒါဖီတို့လက်ထက်မှာထက်အခြေအနေပိုဆိုးနေကြောင်းထရမ့်ကပြောပါတယ်အစီအလေပိုင်းဒေသဟာသမ္မတဘရက်အိုဘားမားနဲ့နိုင်ငံရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့ပေါ်ပေါက်ကွဲနေကြကြောင်းသူ့ရဲ့ဒီမိုကရက်ပြိုင်ဘက်တွေကိုထရမ့်ကထိုးနှက်ပြောဆိုသွားပါတယ်ဒါအပြင်2003ခုနှစ်တုန်းကထောင်လိုင်းရေးသတင်းမှားတွေပေါ်အခြေခံပြီးအီရတ်ကိုဝင်တိုက်ခဲ့တဲ့သမ္မတဟောင်းဂျော့ချ်ဒဗလျူဘုရှ်ရဲ့ဆုံးဖြတ်ချက်ကိုလည်းဝေဖန်သွားခဲ့ပါတယ
်။ VOA မြန်မာနိုင်ငံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တံမြန်မာပိုင်းစီစဉ်ကတင်းနေတာနေမနဲ့ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။မဲခေါင်မြစ်အတွင်းတရုတ်မြန်မာထိုင်းလာအိုနိုင်ငံတို့ပူးတွဲပြီးတော့39ချိန်မြောက်ကင်းလှည့်လည်တဲ့အစီအစဉ်တရက်ကိုတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ခရိုင်အတွင်းတိကျအုပ်ချုပ်ခွင့်ရစစ်ဆောင်ဘနာပြည်နယ်မှာစနေနေ့ကစတင်ပြီးတော့ပြုလုပ်ခဲ့ပါတယ်။အစီအစဉ်အရ၄ရက်တာကာလအတွင်းကင်းလှည့်လေရင်၄စီးနဲ့လှည့်လည်ကြမှာဖြစ်ပြီးတရုတ်နိုင်ငံပိုင်းရေရင်၃စီးနဲ့လာအိုနိုင်ငံပိုင်းရေရင်၁စီးပါဝင်ပါတယ်။နိုင်ငံ၄နိုင်ငံကတပ်မှုတွေအနေနဲ့ညှိနှိုင်းဆောင်ရွက်သူတွေဟာရဲတပ်ဖွဲ့ဝင်တွေချထားရေးကိုပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။အခုလိုဆောင်ရွက်ရတဲ့ရည်ရွယ်ချက်ကတော့ရွှေသတိကန်ဒေသအတွင်းမူရစေဝါလက်နက်နဲ့လူမှောင်ခုံမှုတွေကိုတိုက်ဖြတ်ရမှာပုံမူအားကောင်းအောင်လှုပ်ဆောင်တာဖြစ်တယ်လို့ဆိုပါရခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာရှီးအိုက်မွတ်စလင်ထောင်ကျော်တည်ဆုံခဲ့တဲ့ဘုံခွဲတိုက်ခိုက်မှုနောက်ကွယ်မှာသူတို့လုခဲ့တာပါလို့ IS သူကြအဖွဲ့ရဲ့ကြေညာချက်ကိုဘင်္ဂလားဒေ့ရှ်အစိုးရကတနင်္ဂနွေနေ့တုန်းကပယ်ချလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သူတို့လက်ချက်ပါလို့ IS သူကြအဖွဲ့ကကြေညာတာဟာဒါဟာတတိယအကြိမ်မြောက်ဖြစ်ပါတယ်တလောတုံးကဂျပန်စိုက်ပျိုးရေးလှုပ်သားတဦးနဲ့အီတလီကေဇေးရေးသမားတဦးအသက်ခံရပြီးနောက်ပိုင်းအခုလို S အဖွဲ့ကကြေညာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမတည်ငြိမ်အောင်တိုက်ခိုက်မှုဟာနိုင်ငံတွင်းကအကြမ်းဖက်အဖွဲ့တွေသာဖြစ်ပြီး IS သူကြအဖွဲ့တွေမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကပြောဆိုလိုက်တာပါ။
အိန္ဒိယအိန္ဒိယနိုင်ငံရဲ့လောင်စာဆီတင်ပို့မှုကိုကန့်တတ်လိုက်တာကြောင့်နီပေါ်နိုင်ငံမှာကြုံတွေ့နေရတဲ့လောင်စာဆီမလောက်ငတ်မှုအခက်အခဲကိုကာကွယ်ပေးနိုင်မှုအတွက်တရုတ်နိုင်ငံကဓာတ်ဆီဂါလန်3သိန်း4000တင်ပို့ပေးမယ်လို့တနင်္ဂနွေနေ့မှာတရုတ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဓာတ်ဆီတွေကိုတရုတ်နိုင်ငံနဲ့နီပေါ်နိုင်ငံနေဆက်မျိုးတစ်မျိုးကနေတဆင့်တင်ပို့ပေးမှာဖြစ်တယ်လို့နီပေါ်နိုင်ငံရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဒီပတ်ဘရဲကပြောဆိုလိုက်ပါတယ်။ယာနဲ့ချီတဲ့စီပေါက်စာကားကြီးတွေနဲ့မြို့တော်ခတ်ပန်ဒူကိုတည်ဆောင်ကြမှာဖြစ်ပါတယ်။ဒါဟာတရုတ်နိုင်ငံကနေနီပေါ်နိုင်ငံကိုပထမအဦးဆုံးဓာတ်ဆီတင်ပို့ပေးမှာလည်းဖြစ်ပါတယ်။တရုတ်နဲ့နီပေါ်နိုင်ငံနှစ်နိုင်ငံနေဆက်ဟာကမ္ဘာမှာအမြင့်မားဆုံးတောင်တန်းကြီးတွေရှိတဲ့အရက်ဒေတာလေးဖြစ်ပါရယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဆူလာဝဲစီကျွန်းကကာရာအိုကေအရက်ဆိုင်တစ်ခုအတွင်းတနင်္ဂနွေနေ့ကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ရာကဒေသခံအနည်းဆုံး12ဦးသေဆုံးပြီး80ကျော်ဒဏ်ရာရရှိသွားကြောင်းရဲတွေကပြောပါရယ်ကာရာအိုကေဆိုင်တတိယဓာတ်အခန်းမှာလူတွေတချင်းဆိုနေတော့ညဦးရန်တနာရီလောက်ဒုတိယတက်မှာလျှက်စစ်ဝါယာရှော့ဖြစ်ရာကအခုလိုမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့ရဲတွေကဆိုပါတယ်။တေဆုံးသူအများစုဟာမီးကိုမှွန်လို့တေဆုံးရတာဖြစ်တယ်လို့ရုတ်တရက်ထွက်ပြေးကြရာကတယောက်ပေါ်တယောက်တန်းနေမိပြီး ခြေကျိုးသူတွေလည်းရှိကြောင်းရဲကပြောဆိုပါတယ
်။မြောက်ကိုရီးယားရဲ့ Diamond Mountain လို့ခေါ်တဲ့တောင်တန်းအပန်းဖြေစခန်းမှာပြီးခဲ့တဲ့ဆယ်စုနှစ်60စုအတွင်းကိုရီးယားစစ်ပွဲကြောင့်ပွဲကွာခဲ့ရတဲ့မိသားစုတွေပြန်လည်တွေ့ဆုံခဲ့ကြပါတယ်။အသက်30နဲ့60ကြားအရွယ်တောင်ကိုရီးယားနိုင်ငံသား250လောက်ဟာမြောက်ကိုရီးယားနိုင်ငံတွေကနေအပန်းဖြေစခန်းကိုတရက်ကြိုတင်ရောက်ရှိလာပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့နိုင်ငံထဲမှာရှိတဲ့သူတို့ရဲ့ဆွေမျိုးတွေ190လောက်နဲ့300တာပြန်လည်တွေ့ဆုံကြရမှာဖြစ်ပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမုတ်ဝင်းနဲ့ကိုညောင်ဝင်းအောင်တို့ကကြေညာပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေကိုလည်းပေးပါစီ။အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ့်မှောက်ရင်အဖမ်းဆီးခံခဲ့ရတဲ့ចောင်းသားကောင်းဆောင်တဦးဖြစ်တဲ့ကိုအောင်မိုင်းဆန်းဟာအခုတာယာဝတီအချင်းတောင်မှာအစာငတ်ခံဆန္ဒပြနေတာ၃ရက်ကျော်သွားပြီဖြစ်ပါတယ်။အင်္ဂါနေ့မှာចောင်းသားတွေကိုရုံးထုတ်မဲ့တရားရုံးချင်းမတိုင်ခင်ကိုအောင်မိုင်းဆန်းနဲ့တကွနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်တာယာဝတီကိုအရောက်ပဲခိုးကနေတကိုယ်တော်လမ်းလျှောက်ချီတက်ဆန္ဒပြနေတဲ့ကိုနိုင်နိုင်အောင်ဟာလည်းတိုက်ကြီးမြို့အဝင်မှာတားဆီးဆဲဆဲမှုတွေနဲ့ကြုံခဲ့ရပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အေးရီမာကပြောပြပေးမှာပါ။
နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ပဲခိုးမြို့ကနေတရားဝတီမြို့အထိခွတ်တောင်းလံကိုကင်ဆောင်ပြီးတကိုယ်တော်ချီတက်နေတဲ့ကိုနိုင်နိုင်အောင်ကိုတိုက်ကြီးမြို့ဝန်ကန်ဤမှာအာဏာပိုင်တွေကစစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တယ်ဆိုပြီးကိုနိုင်နိုင်အောင်ကဆိုပါတယ်
။မော်ဘီနဲ့တိုက်ကြီးကိုလည်းစီးကြဆက်မှာကျွန်တော်ကစခန်းမှုတစ်ယောက်နဲ့မြို့မှာစခန်းမှုတစ်ယောက်စခန်းမှုနှစ်ယောက်ပဲပေါ့နော်။အရင်ပုံစံတိုင်းမှာပဲကျွန်တော်ဆွမေးပါတယ်။အဲဒီကျွန်တော်ကနိုင်ငံတော်ရဲ့အချုပ်ချာအာဏာဘယ်ကလာလဲဆိုတော့အဲ့ဒါကိုကျွန်တော်တို့မေးတာမဟုတ်ပါဘူးဆိုပြီးတော့အရင်ပုံစံတိုင်းမှာပြောပါတယ်။ဂျိန်းအားပါဆိုသူအယောက်20လောက်တော့ရှိပါတယ်ခင်ဗျ။နောက်15မိနစ်နိုင်ခေါလောက်ကြာရင်တိုက်ကြီးမြို့ဝင်မှာမြို့နယ်မှုပါဝင်လူတော်များများရောက်နေတယ်လို့ကြားပါတယ်။ကျွန်တော်ထပ်ဖြေရှင်းအောင်ပါ။အခုထပ်ပြီးတော့စောင့်နေတာကဒီချက်ပိုများတယ်လို့ကြားတယ်
။စစ်စင်းမင်းမြတ်မှုတွေရှိခဲ့ပေမဲ့မူလရည်မှန်းချက်အတိုင်းမနက်ဖြန်မှာတော့တာယာဝတီ30မြို့ကိုရောက်ဖို့အတွက်ခြိတက်လမ်းလျှောက်သွားမှာဖြစ်တယ်လို့အခုလက်ရှိမှာတော့တိုက်ကြီးမြို့ကိုရောက်ရှိနေပြီလို့ဆိုပါတယ်။တာယာဝတီအချင်းထောင်မှာတော့ထိမ့်သိမ့်ခံထားရတဲ့ဘဂတာများအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်တဲ့ကိုအောင်ဖိုင်းဆန်းဟာလည်းနိုင်ငံရေးအချင်းသားတွေလွတ်မြောက်ရေးအတွက်အမြင့်ဆုံးဆန္ဒပြတဲ့အနေနဲ့ဆန်ကခန့်ဆန္ဒပြမှုကိုလုပ်နေရမှာသူ့ကိုအာဏာပိုင်တွေကတိုက်ဖိတ်ထားကြောင်းအချင်းထောင်နဲ့နှိစက်သူတွေကဆိုပါတယ်။သူ့ရဲ့ကျမ်းမာရေးကိုတော့စိုးရိမ်မိကြောင်းကိုအောင်ဖိုင်းဆန်းရဲ့အစငတ်ခံနေတဲ့အချင်းထောင်တွင်းကအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့ဘဂတာများအဖွဲ့ချုပ်ခေါင်းဆောင်ကိုရှင်းရစာထွန်းကဆိုပါတယ်
။ကျမ်းမာရေးကတော့အရင်ကတည်းကဆောင်ရှိသေးတယ်။ဒါမှသူစံပါပုံနဲ့ရှိပါပြီ။အာဏာပိုင်ကတော့သူ့ကိုရှေ့ထားပြီးတယ်။ခိုက်တော့ခွဲလာတယ်။အားတော့သူပုံမှန်ပို့ပေးတယ်။ဒါကမှအာဏာကိုအောင်ဖိုင်းဆန်းဆောင်ပြေးဆက်ပါတော့။အဲ့လိုတော့ကြားပါတယ်။ကိုလေးချင်းတော့နည်းနည်းကျော့သွားတာလည်းရှိတာပေါ့။တခုကတော့ကျွန်တော်တို့ကအောင်နေမှာဆိုတော့ရပြီးဦးတိုင်ရပြီးတော့ကြောက်တဲ့တင်ကိုခဏလေးအားနဲ့ပြောတာရတော့ကြောင်းနေနေတာဆိုရင်ပြန်မိတယ်။ဒီကငါကတိုက်ပွဲကနေပြတ်တဲ့စမိုက်ချင်းတော့ဒီအချင်းချင်းချင်းရောက်လာနိုင်ပိုင်းချင်းမှာလည်းဖြစ်ပေါ်နိုင်တယ်ဆိုတော့ကြောင်းနေနေတော့ဆိုရင်မျိုးရှိပါလား
။နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအဖွဲ့ AAPP ကတော့အခုလိုမျိုးနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးအတွက်အမြင့်ဆုံးအဆင့်အနေနဲ့အစာငတ်ခံဆန္ဒပြတဲ့အထိပြန်လည်လှုပ်ရှားလာရတာဟာမကြခင်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ပေးမယ်လို့ယူဆခဲ့ရကနေထူးခြားမှုမရှိလာခဲ့တာကြောင့်ဖြစ်လာခဲ့ရတာလို့ဆိုပါရယ်မြန်မာနိုင်ငံမှာ AAPP ရဲ့လက်ရှိစီရင်စရာအရနိုင်ငံရေးအကျဉ်းသား109ဦးရှိပြီးလူ့အခွင့်အရေးနိုင်ငံရေးအရတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း460ကျော်ရှိနေတာပါမြန်မာအစိုးရဟာမကြခဏဆိုသလိုတောင်းတဲ့ချီရှိတဲ့အကျဉ်းသားတွေကိုလွှတ်ပြီးလူငိမ့်ချမ်းသာခွင့်နဲ့လူငိမ့်သက်သာခွင့်တွေပေးခဲ့ပေမဲ့ရာဇဝတ်မှုတွေသာများပြီးနိုင်ငံရေးအကျဉ်းသားအရေးအတွက်ကတော့မပါတလောက်နှဲပါခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာနိုင်ငံရေးအရာအကျဉ်းကြတာမရှိဘဲရာဇဝတ်မှုနဲ့သာအကျဉ်းကြတာသာရှိတယ်ဆိုပြီးမကြာခဏပြောဆိုလေးရှိပါတယ်ရှင်
။မအေးမှာဖြစ်ပါတယ်ခင်ဗျာ။ပြည်သူ့အနေနဲ့ရွေးကောက်ပွဲကတစ်ဆင့်ကိုလိုချင်တဲ့အစိုးရကိုတင်မြှောက်ပိုင်ခွင့်အပြည့်အဝရှိရမယ်လို့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကကွန်မွန်မြို့နယ်မဲဆွယ်စီယုံရီခီးစဉ်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကပြောပြသွားပါတယ်။ဒါအပြင်လက်ရှိအစိုးရဟာနိုင်ငံအတွက်တိုးတက်တဲ့လောက်တိုးတက်အောင်မလုပ်နိုင်ခဲ့ဘူးလို့လည်းထောက်ပြသွားပါတယ်။အပြည့်အစုံကိုညောင်ဝင်းအောင်ကတင်ပြပါမယ်ခင်ဗျာ
။ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကသူ့ရဲ့မဲဆန္ဒနယ်ဖြစ်တဲ့ကွန်မွန်မြို့နယ်ကိုအောက်တိုဘာ25တနင်္ဂနွေနေ့ကမဲဆွယ်စီယုံရီတွားရောက်ခဲ့ရမှာပြည်သူတွေအနေနဲ့ကိုလိုချင်တဲ့အစိုးရကိုရွေးကောက်ပွဲကတဆင့်တင်မြှောက်ပိုင်ခွင့်ရှိရမယ်လို့ပြားမွတ်ကြေးရွာအရောက်မှာပြောဆိုသွားပါတယ်
။ဒီကများကကိုလိုချင်တဲ့အစ ဆိုရအောင်ကိုပြင်းပြောက်ခိုင်ပိုင်ခွင့်အပြည့်အဝရှိရအောင်အဲ့တော့မှအစိုးရကလည်းငါတို့ပြည်သူတွေကိုစောင့်အောင်မလုပ်သေးရင်ပြည်သူတွေကြောင်းကျွတ်အတွက်မဆောင်ရသေးလို့ရှိရင်ငါတို့ဆက်ပြီးတော့အုပ်ချုပ်လို့မရဘူးဆိုတာသဘောပေါက်သွားမှာအဲ့ဒါကဒေကောက်ပေါ်နဲ့အရှင်းလို့ရလား
လက်ရှိအာဏာရအစိုးရဟာသူ့ရဲ့သက်တမ်းအတွင်းနိုင်ငံအတွက်တိုးတက်သင့်သလောက်တိုးတက်အောင်မလုပ်နိုင်ခဲ့ဘူးလို့ပြားမွတ်ကြီးရွာမှာဒေါန်ဆန်းစုကြည်ကပြောသွားတာဖြစ်ပါတယ်
။ကျမတို့ရဲ့အမြင်မှာတော့လက်ရှိအစိုးရဟာစားရနိုင်ငံကိုတိုးတက်သင့်သလောက်တိုးတက်အောင်မလုပ်နိုင်ခဲ့ဘူးလို့ဒီလိုပဲပြောလို့ရပါတယ်။ဒါကြောင့်ကျမတို့ကအပြောင်းအလဲလုပ်ပြီးလို့ပြောတာပါ။အခုကျမကဒီလာတဲ့လမ်းကိုကြည့်ခဲ့တယ်ဒီလာတဲ့လမ်းကဒီ2017တုန်းကလေဒီချိန်တွေပဲအခုလေဒီချိန်တွေပဲတိုးဖို့မတိုးတက်ဘူး။
ဒါအပြင်ရွေးကောက်ပွဲမှာမဲပေးခွင့်ရတယ်ဆိုတာဟာပြည်သူတွေရတဲ့နဲ့အခွင့်အရေးတရက်ဖြစ်တယ်လို့တာဝန်တရက်လည်းဖြစ်တာကြောင့်မဲယုံသွားပြီးမဲပေးကြဖို့ဘုဒ္ဓင်ကြီးရွာမှာဒေါန်ဆန်းစုကြည်ကတိုက်တွန်းသွားပါတယ
်ရွေးကောက်ပွဲတစ်ခုမှာတာဝန်ဆင်နွှဲနိုင်ရဲ့ဆိုတာတကယ်တော့ပြည်သူများရဲ့အခွင့်အရေးပါအဲ့ဒါကိုရွှေရွှေလန်းလန်းနက်နက်နဲနဲနဲ့ဒီအခွင့်အရေးကိုဆုပ်ကိုင်ပြီးတော့ရှင်းနေကြရင်မဲပေးပိုင်ခွင့်ရှိတဲ့နိုင်ငံသူနိုင်ငံသားအတိုင်းမဲယုံကိုသွားပြီးတော့မဲပေးကြပါ
ရခင်အစိုးရအဆက်ဆက်ရဲ့စီမံခန့်ခွဲရေးညံပြင်းမှုတွေကြောင့်ဆင်းရဲနှိမ့်ကျလာခဲ့ရတဲ့မြန်မာနိုင်ငံမှာပြည်သူတွေဟာကိုယ့်ကိုယ်ကိုယုံကြည်မှုနည်းတဲ့စိတ်ဝင်နေကြတာကြောင့်အဲ့ဒီစိတ်ဓာတ်ကိုလည်းပြောင်းလဲကြဖို့ဒေါန်ဆန်းစုကြည်ကပြောသွားခဲ့ပါတယ်ကော်မူးမျိုးနယ်ခီးစဉ်အပြီးမှာတော့ရန်ကုန်တိုင်းအတွင်းရွေးကောက်ပွဲမဲဆွယ်ပွဲတွေကိုသူ့အနေနဲ့ဆက်လုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
โอเคกุญญาวินอย่างဖြစ်ပါတယ် VOE ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးကိုသားညုံအစီအစဉ်တင်ဆက်ထားတဲ့ Democracy အစီအစဉ် Democracy Forum အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
အခုလေအခုလို VOE လာပြီးတော့ဒီတွေ့ဆုံမြန်မြန်ငါလာရောက်ဖြည့်ချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ပထမဆုံးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဆက်ဆက်ပြီးမေးချင်ပါတယ်အခုရွေးကောက်ပွဲကလည်းနိုဝင်ဘာလ10ရက်နေ့စတော့မယ်ရွေးကောက်ပွဲကာလနေမြေလုံခြုံရေးနဲ့ပတ်သက်လို့ကြားပြည်နယ်အတွင်းကင်းနီပြည်နယ်အတွင်းမှာစိုးရိမ်စရာများရှိပါလားခင်ဗျာ
ဟောကျွန်တော်တို့ပြည်နယ်အတွင်းမှာတော့စပြီးကျွန်တော်တို့ဟိုအပြစ်ကတ်ရစဲရေးရှင်နေစိန်ကလေးဟိုကခဏတီ၄နှစ်ထဲဝင်ပေါ့လေဒီ၄နှစ်တာအတွင်းမှာတော့လက်နက်ကင်ပြည်ပခသက်ဆုံးတရားဖြစ်ချင်းရှိတော့ပါဘူးဆိုတော့ကျေးဇူးပေးနေတဲ့အားလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးအမြင်ရှင်းရှင်းလင်းရှိပါတယ်ကျွန်တော်တို့ဘာမှဟိုအဟန္တာပေးမှာမဟုတ်သလိုပဲကျွန်တော်တို့အနေနဲ့ပါဝင်ပတ်သက်ခြင်းရှိမှလည်းမဟုတ်တဲ့အတွက်ကြောင့်မလို့အာမဲဆရာနဲ့မြေအားလုံးကတော့ကျွန်တော်တို့ထုတ်ပြခြင်းရခြင်းမရှိတော့လည်းပဲကျွန်တော်တို့ညီညီကြကြရှိတယ်အဲ့ဒီအပေါ်မှာယုံကြည်နဲ့ဟိုရွေးကောက်ပွဲဝင်ကြမယ်ဆိုရင်ပြဿနာမရှိဘူးဆိုတာကိုတော့ကျွန်တော်တို့ KPP ကသဘောထားပေးထားတာရှိပါတယ်တရားဝင်တော့မဟုတ်ပါဘူးလေ
ဟုတ်ကဲ့
အဲ့တော့လုံခြုံရေးနဲ့ပတ်သက်ရင်တော့အထူးစိုးရိမ်စရာမရှိပါဘူး
ဟုတ်ကဲ့ဒါပေမဲ့အခုဒီရှမ်းပြည်နယ်တောင်ပိုင်းနဲ့ကချင်ပြည်နယ်ဘက်ပေါ်ရှမ်းပြည်နယ်မြောက်ပိုင်းမှာပါပါတယ် KIA နဲ့ပါဖြစ်နေတဲ့တိုက်ပွဲတွေမှာသူတို့ဘက်ကတိုင်းသားတွေဘက်ကပြောတာကဒီတမရောကနေပြီးတော့သူတို့နေမြေတက်မှာဝင်ရောက်လာလို့ခုခံပြီးတော့တိုက်ပွဲတွေဖြစ်ရတယ်ဆိုတဲ့အခြေအနေမျိုးဖြစ်သွားတာ哦အဲ့တော့ KNPP ထိန်းချုပ်ရနေရာတွေကိုအကြီးအများမြန်မာတမရောကဝင်လာလို့အဲ့လိုမျိုးဖြစ်နိုင်ကြည်အလားအလာတွေရောရှိပါလားဒီကြားထဲမှာ
အပေါ်တွင်အနေထားချင်းကတော့နည်းနည်းဟိုကွာဟမှုတွေရှိပါတယ်အာကျွန်တော်တို့ရှိမှာတော့ဟိုတိတိပပကျွန်တော်တို့ထိချောက်လို့နေမိဒီမှာတော့အာမဲဆန္ဒပေးနိုင်လောက်တဲ့လူလူပေးမရှိဘူးမြတ်အာအထူးသဖြင့်ကတော့ကျွန်တော်လှောက်ချနေမိဒီမှာတော့ရှိတယ်သို့တော့လှောက်ချနေမိမှာလည်းခုနကျွန်တော်ပြောသလိုပဲကျွန်တော်တို့ကဘာမှအာတာပေးမှာမဟုတ်တဲ့အတွက်ကြောင့်မလို့အာဆိုးရည်ကြောင့်မရှိဆိုတာလေးပဲကျွန်တော်ပြောချင်ပါလား
ဟုတ်ကဲ့နောက်ရွေးကောက်ပွဲနဲ့ပတ်သက်လို့သဘောထားမေးချင်ပါတယ်အထူးပထမဆုံးကျွန်တော်ပြည်နယ်တွင်အချင်းဒီပါအခုပြည်နယ်ထဲမှာကျွန်တော်သတိထားမိသလောက်တော့ကြားပြည်နယ်ထဲမှာအဒေသခံကြားတိုင်းသားတွေကဖွဲ့စည်းတဲ့တကယ်ပါတီရှိပါတယ်နောက်ပြည်မာကြီးကပါတီကြီးတွေလည်းရောက်ရှင်မြေလို့ရှိပါတယ်အထူးပြီးအဓိကဆို NLD ရှိမယ်ကြံ့ခိုင်ပါတီရှိမယ်နောက်တခြားသတိပုဂ္ဂလတွေလည်းပါဝင်တာရှိပါတယ်ခင်ဗျာအဲ့တော့ KNPP အနေနဲ့ဘယ်လိုသဘောထားများရှိပါလဲဒီသက်ကံပါတီကိုပဲအားပေးမလားပါတီကြီးတွေပေါ်ဘယ်လိုသဘောထားရှိပါလဲ
ဟောကျွန်တော်တို့အနေနဲ့ကတော့ခုနသဘောထားကိုကျွန်တော်ပြောပြီးသလိုပဲရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ yes no ပြောခွင့်မရှိပါဘူးပြောလဲပြောမှာမဟုတ်ပါဘူးအဲတခုပဲကျွန်တော်တို့နည်းနည်းပြောချင်တာကတော့ဒါတကယ်တမ်းမဲပေးပိုင်ခွင့်ရှိတဲ့ကျွန်တော်လူလူတွေကတော့သူတို့ဖာသာမမကရွေးချယ်နိုင်ဖို့ကတော့အရေးကြီးတယ်။အဲဒီဟာနဲ့ပတ်သက်လို့ကတော့ရွေးကောက်ပွဲရဲ့သဘောသဘာဝကနောက်ပြီးတော့ကျွန်တော်တို့ဒီပါတီကုချင်းစီရဲ့အနေထားနောက်ကိုစားပြုမှုနဲ့ပတ်သက်ပြီးဒါကတော့သူတို့ရှင်းရှင်းလင်းသိဖို့တော့လိုတယ်လို့ကျွန်တော်တို့ထင်တယ်။အဲဒါလို့ရှင်းရှင်းသိနိုင်ဖို့အတွက်ကကျွန်တော်တို့နားလည်ရသလောက်ဆိုလို့ရှိရင်နိုင်ငံရေးပါတီအသီးသီးတွေကလူလူတွေကိုရှင်းရှင်းလင်းလင်းနည်းနည်းရှင်းလင်းချပြပေးဖို့တော့လိုလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။အဲ့ဒီဟာလေးပဲကျွန်တော်တို့ပြောချင်တယ်ကျွန်တော်ဖက်ကတော့ဘာမှဟိုအထုတွေသွားတာတွေပြေးစရာမရှိပါဘူး
KNPP ကလည်းပြောမယ်ဆိုရင်တော့ ဒီပြည်နယ်မှာကိုယ်ပိုင်အချို့ရအောင်စူးစမ်းနေတဲ့ဖွဲ့စည်းပါဒေသခံပါတီတွေကလည်းသူတို့တိုင်းသားတွေကိုတိုင်းသားကိုအုပ်ချုပ်ခွင့်ရဖို့ဆိုတဲ့ဟာနဲ့မျှော်မှန်းချက်နဲ့ဒေသတွင်းအစိုးရဖွဲ့ဖို့အတွက်ကြိုးပမ်းနေကြတာသတိထားမိပါရယ်ခင်ဗျာအဲ့တော့ဒေသခံပါတီတွေရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဟောတစုံတရာပါများပြောလိုပါလေ
ဟာလောလောဆယ်ကျွန်တော်မြင်နေရတဲ့အနေအထားကတော့ဟိုဒီဒေသခံနိုင်ငံရေးပါတီတွေကတော့၄၅၆ဖွဲ့လောက်ရှိပါတယ်သို့တော့ကျွန်တော်တို့မြင်ရတဲ့အနေတစ်ခုချင်းပါတီတစ်ခုချင်းပေါ့လေနော်။နေရာတဲ့အနေထားကတော့တိတ်ပြီးတော့အာရချင်းနာလောက်တဲ့အချင်းကြီးမရှိပေမဲ့လို့လေလူမှုပြည်နယ်ကလူမှုတွေကိုတော့ဟိုအတိုင်းအတာတစ်ခုအရတော့ကိုစားပြုမှုတွေရှိနေရဆိုတော့ကျွန်တော်တို့သိရတယ်။သို့တော့သူတို့အနေနဲ့လူမှုရဆန္ဒသဘောထားကိုဘယ်လောက်ဖြည့်ဆည်းပေးနိုင်မလဲဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အနေထားမျိုးရှိပါတယ်နော်။အာတော်တော်များများကလည်းဟုတ်ပါတယ်ကျွန်တော်တို့ KPP ကိုလည်းပဲဟိုအင်အားစုတစ်ခုအနေနဲ့ဟိုအနာဂတ်အတွက်မျှော်လင့်နေရရရှိပါတယ်။သို့တော့ကျွန်တော်တို့အနေနဲ့ခုနေခါမှာကျွန်တော်တို့ရောက်ရှိနေတဲ့အနေအထားအရဆိုလို့ရှိရင်တရားမဝင်သိမ့်ဖွဲ့အနေအထားမှာပဲရှိနေသေးတော့ကျွန်တော်တို့အခြေခံဥပဒေပြဋ္ဌာန်းချက်အရလည်းနိုင်ငံရေးပါတီတစ်ခုအနေနဲ့တရားဝင်ဖြစ်ဖို့ဆိုတာလောလောဆယ်မှာကျွန်တော်တို့ဘာမှမျှော်မလို့မရသေးပါဘူး။အဲဒါကြောင့်မလို့ကျွန်တော်တို့ကတော့အာပါတီအနေနဲ့မဟုတ်တော့လည်းပဲကျွန်တော်တို့လူပုဂ္ဂိုလ်တူချင်းအနေနဲ့ကတော့နိုင်ငံရေးပါတီတွေကိုလည်းပဲဟိုရှိတဲ့အကြံဉာဏ်လေးလိုအပ်မယ်ဆိုရင်လည်းကျွန်တော်တို့ပံ့ပိုးလို့ရတာပေါ့လေနော်။အဲဒီအဆင့်လောက်ပဲကျွန်တော်တို့ပံ့ပိုးလို့ရမှာပါ။အခြေခံဥပဒေပြဋ္ဌာန်းချက်အရလည်းနိုင်ငံရေးပါတီတရားဝင်မောက်တင်ထားတဲ့ဟာတွေကကျွန်တော်တို့နဲ့ဟိုတွင်ဆက်ရှိနေတဲ့ဟာမျိုးတွေနဲ့ပတ်သက်လို့လည်းဟိုဥတွေကခွင့်ပြုထားသလားမပြုထားသလားဆိုတာလည်းကျွန်တော်တို့ဟိုထည့်သွင်းစားမှကိစ္စပါ
။ KNPP ကတကယ်များလှုပ်ခွင့်ရလာမယ်နိုင်ငံရေးပါတီအဖြစ်နဲ့ရက်ခွင့်ရလာမယ်ဆိုရင်တော့ရွေးကောက်ပွဲဝင်ဖို့စိတ်ကူးရှိပါလား။
အာဒါကတော့ကျွန်တော်တို့လာမယ့်အနာဂတ်ပုံမှန်ပဲမိတီးပြီးတော့ကျွန်တော်တို့ဆုံးဖြတ်အောင်ပါလောလောဆယ်မှာတော့ကျွန်တော်တို့အခြေခံစဉ်းစားချက်မရှိသေးပါဘူးခင
်ဗျ။ဒါဖွဲ့စည်းပုံကြောင့်လားတခြားကြောင့်ကြောင့်လား
။အာအကြောင်းမျိုးမျိုးကြောင့်ရှိပါတယ်ခင်ဗျ
။ဖွဲ့စည်းပုံနဲ့ပတ်သက်
လို့လောလောဆယ်မှာတော့ကျွန်တော်တို့ပါတီရဲ့ဟိုဥတီချက်ရည်တီချက်သဘောထားပုံမှန်လည်းမူတည်ပါတယ်။နောက်ပြီးတော့ဒါကကျွန်တော်တို့လက်ရှိရှိနေတဲ့အခြေခံဥပဒေရောက်လည်းပါပါတယ်။နောက်ပြီးတော့ဒါကကျွန်တော်တို့လာမယ့်အနာဂတ်အပြောင်းလဲပုံမှန်လည်းကျွန်တော်တို့စောင့်ကြည့်ရမယ့်အခြေအနေမျိုးရှိပါတယ်။အဲ့ဒီအခြေအနေတွေကြောက်ပါ
။ဥတီချက်ရည်တီချက်ဆိုတာပါပါလေခင်ဗျ
ာ။အာလောလောဆယ်ကျွန်တော်တို့ရဲ့ပါတီမှာတော့ရှင်းပြောရရင်ဗျာကျွန်တော်တို့လူမှုတွေအနေနဲ့ဒီဖိနှိပ်ခံဘောကနဲ့လွန်မြောက်ဖို့အတွက်ကျွန်တော်တို့တန်နိုင်တဲ့ဖက်ကဟာလာကျူပန်းဆောင်ရွက်ပေးမယ်ဆိုတဲ့အခြေခံတော့ပဲကျွန်တော်တို့ထားထားတာပါကျွန်တော်တို့ဒီမှာက၄နှစ်တကြိမ်ကျွန်တော်တို့ပါတီကွန်ဂရက်ဆိုတာရှိပါတယ်အဲ့ဒီပါတီကွန်ဂရက်မှာကျွန်တော်တို့၄နှစ်တာ၄နှစ်တာကျွန်တော်တို့အနာဂတ်မူပေါ်လစီရည်တည်ချက်တွေကိုကျွန်တော်သုံးသပ်ပြီးတော့ချမှတ်လေးရှိပါတယ်အဲ့ဒီပုံမှန်ခြေခံတော့ကိုကျွန်တော်ပြောတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ပြည်မကပါတီကြီးတွေကိစ္စမေးချင်ပါတယ်တနင်္ဂနွေတိုင်းတာနဲ့ဝင်မဲ့ထဲမှာဒီကအနာဂတ်ပါတီဖြစ်တဲ့ကြံ့ခိုင်ပါတီရှိပါတယ်နောက်အတိုက်ခံမျိုးသားဒီမိုဆီဖွဲ့ချုပ်ရှိပါတယ်တလုံးလုံးကဆိုမျိုးသားဒီမိုဆီဖွဲ့ချုပ်ကတိုင်းသားနေပြီးအားလုံးကိုပြိုင်မယ်တိုင်းသားပါတီတွေနဲ့လည်းသူရှင်ပြီးတော့ပြိုင်မယ်ဒုပတိဟာတိုင်းသားအလုံးပါတဲ့ပြောင်စုပါတီလို့တုံ့နှုံတာရှိပါတယ်ဒီပေါ်မှာခူးရယ်ဘယ်လိုမြင်ပါလဲ
အာကျွန်တော် NLD ပါတီရဲ့အနေထားကိုကြည့်တဲ့အခါမျိုးတွေမှာကျွန်တော်တို့ပြည်နယ်မှာတော့ဟုတ်ပါတယ်အာ NLD ကတော့တနင်္ဂနွေလုံးလွမ်းကျွန်တော်နိုင်ငံရေးပါတီဖြစ်တော့လည်းပဲကျွန်တော်တို့ပြည်နယ်အတွင်းမှာရှိတဲ့ဒီပြည်နယ်အဆိုင်အောက်ထပ်ကစားအောက်ခြေအဆုံပေါ့နော်ကျွန်တော်တို့ဒေသခံတွေပဲဖြစ်ပါတယ်ဆိုတော့အာဒါကိုကြည့်ချင်းအဖြစ်ဟိုတစ်ဖက်က NLD ပြောနေတဲ့သူတို့တိုင်းသားလူမျိုးပေါင်းစုံပါဝင်တယ်ဆိုတဲ့ဟာလေဟိုအစိုက်ဘက်တစ်ခုထိမှန်တယ်ဆိုတာကိုပဲကျွန်တော်တို့ပြောရမှာပဲဖြစ်ပါတယ
်ဟုတ်ကဲ့သူတို့ကတိုင်းသားပါတီတွေအားလုံးကိုကုစားပြုနိုင်ပါလား
ဒါကတော့ဟိုရွေးကောက်ပွဲမှာသူတို့အနေနဲ့ COR ဘယ်လောက်ကောင်းတယ်လဲနောက်ပြီးတော့သူတို့ဒီတခြားသောအာဒီတိုင်းသားနိုင်ငံရေးတွေနဲ့သူတို့ဖက်လက်တကင်ဘယ်လောက်ပူးပေါင်းဆောင်ရွက်မှုရှိတယ်လဲနောက်အောက်ဥဆောင်နိုင်အားဘလောက်ရှိတယ်လဲဆိုတော့ဟိုခြေခါပုံပဲကျွန်တော်ကြည့်မှဖြစ်ပါတယ်ဒါကလည်းကိုကွန်ပြောခုနေခါမှာကျွန်တော်တို့ကရှင်းလင်းမမြင်နိုင်သေးပေမဲ့လို့ယူကောက်ပွဲအလုံးကလာမှာထွက်လာမဲ့ယူကောက်ပွဲရက်လာပုံမှာခြေခါပြီးတော့ကျွန်တော်တို့တိုင်တာမဲ့သဘောမျိုးပဲမြင်ပါတယ်နော်ဟုတ်က
ဲ့
သူတို့ကဘလောက်များဟိုအောင်နိုင်ရှိရှိတယ်လဲဘယ်နဲ့အခမ်းအနားလဲနောက်ပြီးတော့ကြားတဲ့တိုင်သားနိုင်ငံရေးပါတီတွေနဲ့ဟိုဘလောက်အထိဟိုပူးပေါင်းဆောင်ရွက်မှုတွေအကောင်းနေတယ်လဲဆိုတော့ပုံမှာပဲကျွန်တော်ကြည့်ရမှဖြစ်ပါတယ်
ဒီကအနာရကြံ့ခိုင်ပါတီနဲ့ပတ်သက်လို့လည်းမေးချင်ပါတယ်။ခုရဲတို့တစ်ချိန်လုံးကဟိုရင်ဆိုင်တက်ခဲ့ခဲ့ကြတဲ့စစ်ဆူရတစ်ဖြစ်လေသူတို့စစ်ဆူရဗိုလ်ချုပ်တရားနေပြီးတော့ဖွဲ့စည်းရတဲ့ကြံ့ခိုင်ပါတီဖြစ်ပါတယ်။ကြံ့ခိုင်ပါတီအပေါ်မှာ KNPP ကသဘောရဘလို့ရှိလဲ။နောက်တစ်ခါကြံ့ခိုင်ပါတီရဲ့အလားအလာကို KNPP နေတဲ့မှာဘလို့ရှိပါလဲ
။လုံးလုံးစဲအနေထားမှာတော့တကယ်လို့များပေါ့နော်ကျွန်တော်တို့ရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမယ်ဆိုရင်တော့အဖြေတစ်မျိုးတစ်ပုံထွက်လာမယ်လို့တော့ကျွန်တော်တို့ထင်တယ်။အထူးသော်ကနေ့ကျွန်တော်တို့ပြည်နယ်မှာဒီကြက်ခန့်ရေးပါတီရဲ့လှုပ်ရှားမှုအနေထားနဲ့ပတ်သက်လို့ကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်တော့ကြေးရွာဒေသတိုင်းတွေမှာကြေးရွာဒေသအကြီးအကဲတွေကိုဒီကြက်ခန့်ရေးပါတီကနေပြီးတော့သူတို့အမကန်လူသဘောလိုမျိုးဟိုအစိုးရလမ်းကြောင်းကနေပြီးလောက်ငန်းကန်ကနေဆက်ဆပ်ပြီးတော့တောင်းပေးထားတာမျိုးတွေပတ်ပို့ထားတာမျိုးတွေရှိပါတယ်ဆိုတော့ဒါကသူတို့ရဲ့စီယိုရေးအခြေခံသဘောမျိုးလို့ဖြစ်နေပါတယ်ဆိုတော့အခါကျတော့လေဟိုလူမှုတွေကသူတို့ရဲ့လူမှုအကြီးအကဲတွေရဲ့စီမံခန့်ခွဲပြောဆိုမှုအောက်မှာသူတို့လိုက်ပါလှုပ်ဆောင်နေရတဲ့အနေအထားမျိုးတွေကိုကျွန်တော်တွေ့ရတဲ့အခါကျတော့ ကျေးရွာလူလူတွေကဟိုကြက်ခိုင်ပါတီကိုထည့်ပါလို့ပြောရင်အများစုကရောင်းပြီးတော့လိုက်ပြီးတော့ထည့်ကြရမယ်သဘောမျိုးတွေကိုလည်းကျွန်တော်တွေ့ရတာရှိတယ်။ဒါကကျွန်တော်တို့လက်ရှိမြင်နေရတဲ့အနေအထားပေါ့နော်။ကျေးရွာတိုင်းမှာသူတို့လူရှိမရှိကိစ္စနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်ကျေးရွာတိုင်းကျေးရွာတိုင်းမှာသူတို့ဒီကြက်ခိုင်ပါတီရဲ့စိုက်ပုတ်ထောင်ထားတာရှိတယ်။အော်ကြီးရွာကြီးကြီးငယ်ငယ်ပေါ့ဗျာဆိုလိုတာကတော့ခုနကျွန်တော်ပြောသလိုကြီးရွာကြီးခဲတွေကအဲ့လိုလျောက်ကြက်ခိုင်ပါတီဝင်သဘောလိုမျိုးဖြစ်နေတဲ့အခါကျတော့လေသူတို့ဒါမဲအောင်တဲ့ရေးအတွက်မဟာဗျူဟာတစ်ခုလို့ပဲကျွန်တော်နားလေတယ်ဆိုတော့လူတို့တွေရဲ့စနအမှန်ကန်ကိုလည်းကျွန်တော်တို့မပြောနိုင်ဘူးဗျမဆန့်လို့မရဘူးဗ
ျဟုတ်ကဲ့ဒါတော့ခုနကခုရဲပြောသွားတဲ့အထက်မှာကြက်ခိုင်ပါတီကဘာပဲတစုံတရာအာနာယပါတီဖြစ်တဲ့ကြောင့်တပန်းတော့သာတာပေါ့ဒါပေမဲ့တလောကဒေါန်ဆန်းစုကြည်ကြားပြည်နယ်ကိုသွားပါတယ်ခင်ဗျာတော်များများလဲကြားလူထွက်ကြူလာပြီဗျာလည်းရှိလာတဲ့အခါကျတော့တော့အဲ့အချင်းတွေကတော့ပြောင်းလဲသွားစီလားလူလူပေါ်မှာ
အာတစုံတရာတော့ပြောင်းလဲစီနိုင်တဲ့အနေအထားမျိုးရှိတယ်လို့တော့ကျွန်တော်ခန်းစားမိပါတယ်။ဒါကြောင့်လဲဆိုရင်လူလူတွေကဒီဖိနေမှုအောက်မှာအကြာကြီးနေလာတဲ့ခါကျတော့ဒီလူတွေနဲ့ယင်ပါနေတာလည်းကြာလာပြီ။ဒီလူတွေရဲ့သဘောသဘောအနေအထားကိုလည်းဟိုယင်ပါနေကြอยู่ပေါ့ဗျာ။ဆိုတော့အပြောင်းလဲလေးလောက်တော့သူတို့မျောလိမ့်နိုင်တယ်လို့ကျွန်တော်ထင်တယ်။မျောလိမ့်လဲမျောလိမ့်ချင်ကြမှာပဲ။ကြီးလဲကြီးချင်ကြမယ်ဆိုတဲ့ခါကျတော့လေဟိုသူတို့ကဟိုမချစ်တော့လဲအောက်ခဏဟာလာတချို့ကတော့ကြက်ခိုင်ရေးပါတီကိုပဲဆက်ပြေးကောင်းပြေးမယ်သို့တော့တကယ်လို့ဒီရွေးကောက်ပွဲကခုနကျွန်တော်ပြောသလိုလှုပ်လှပီးတရားမျှတမယ်ဆိုရင်တော့ဒူဒူတွေကိုယ်တိုင်ကလှုပ်လှပ်နေပေးပိုင်ခွင့်ရှိတယ်တစုံတရားတုံ့နောက်မှုမရှိဘူးချိန်ချောင်းမှုမရှိဘူးဆိုရင်တော့NLD ကိုလည်းသူတို့မဲပေးဖို့များပါများမနိုင်ပါဘူးเนาะကျွန်တော်တို့ဒီများနိုင်တယ်ဆိုတာကလည်းဘယ်တော့တက်တာကျွန်တော်မပြောနိုင်ဘူးဗျဘာဖြစ်လဲဆိုရင်ဒေသခံပါတီတွေကလည်းရှိတယ်လေဒီသက်ကပါတီတွေကလည်းလူလူနဲ့ရင်းနှီးနေကြတဲ့လူတွေဖြစ်တဲ့အခါကျတော့သူတို့လည်းတစ်စိတ်တစ်ပိုင်းအပါဝင်ဖြစ်နိုင်ပါလား
ဟုတ်ကဲ့နောက်တစ်ချက်ဒီကြားပြည်နယ်ထဲမှာထူးခြားချက်လေးတခုကျွန်တော်မေးချင်ပါတယ်ကြက်ခိုင်ပါတီရဲ့လက်ရှိဗဟုလုံမှုဆောင်ဖွဲ့ထဲမှာလည်းပါတယ်နောက်တတိပုဂ္ဂလအနေနဲ့ရွေးခန့်နေတဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းလိုမျိုးပေါ့နော်ဒီလက်ရှိဒီအစိုးရဖွဲ့မှာဆိုရင်ကြီးတန်းဝင်ကြီးတွေပါတော့ဒီဝင်ကြီးတွေက KNPB နဲ့ပြောမှဆိုရင်လည်းညီနိုင်ရေးရစကားပြောနေရတဲ့လူမျိုးတွေပေါ့တော့ KNP ဒီအခု KNP နယ်ထဲမှာသူတို့ဝင်ပြီးတော့တတိပုဂ္ဂလရှင်ပြိုင်တဲ့အနေအထားနဲ့ပတ်သက်လို့ KNPB ရအောင်ဘယ်လိုသဘောထားရှိလဲ
သူတို့ကတော့ပါတီကိုကိုစားပြုပြီးတော့ဝင်တဲ့အနေအထားမျိုးမဟုတ်တဲ့အခါကျတော့ဟိုလောလောဆယ်မှာကျွန်တော်တို့ယင်းနည်းရယ်ဆိုတာကတွဲဆုံဆွေးနွေးမှုကြောင့်ပဲဖြစ်ပါတယ်ဒါလုပ်ငန်းသဘောအရတွဲဆုံဆွေးနွေးတဲ့ကာလတော်တွင်းမှာကျွန်တော်တို့လုပ်ငန်းသဘောအရဆက်ဆံကြတာပဲဖြစ်တယ်တချို့ကလည်းပဲဒီအပေါ်မှာကျွန်တော်တို့အပေါ်မှာသုံးလုံးမြင်နေရရှိပါတယ်ကျွန်တော်တို့ KPB ကပဲသူတို့ကိုထောက်ခံလို့ကြိုဆိုလို့သူတို့လာရတယ်ဆိုတဲ့အနေအထားမျိုးတွေလည်းပြောသံဆိုတာလည်းကျွန်တော်ကြားပါတယ်ဒါအမှန်မဟုတ်ပါဘူးခင်ကျွန်တော်ကလုပ်ငန်းသဘောအရပါနောက်တစ်ဖက်ကလည်းအစိုးရမှာသူတို့ကဝန်ကြီးတွေဖြစ်တဲ့ခါကျတော့လေလုပ်ငန်းဆက်ဆက်ပြီးတော့ကျွန်တော်တို့ဆောင်ရွက်ရတာမျိုးတွေရှိပါတယ်အဲ့ဒီပုံမှာတော့အထူးသဖြင့်နိုင်ငံရေးပါတီတွေကကျွန်တော်တို့ပုံမှာအနည်းငယ်လေးအထင်မြင်မှားတာတွေရှိပါတယ်အဲကျွန်တော်အမြင်ကတော့ဗျာဟိုကြက်ခန့်ရေးပါတီကလည်းပဲဝင်နေပြီဖြစ်တဲ့အခါကျတော့လေသူတို့ဘာကြောင့်များတသီပုဂ္ဂလအနေနဲ့လာဝင်တယ်လဲလို့ကျွန်တော်စဉ်းစားကြည့်တဲ့အခါကျတော့အခုသူတို့ဝင်မဲ့မင်းဆရာနယ်မြေကိုကြည့်လိုက်တဲ့အခါမှာမဲပေးပိုင်ခွင့်ရှိတဲ့အရင်အတွက်ကတိတ်မများဘူးဗျာတိတ်မများတဲ့အခါကျတော့သူတို့အနေနဲ့ဒီမဲအောင်နိုင်ခြင်းကပို့ပြီးအလားလားများတယ်ဆိုတော့အနေထားမျိုးကိုကျွန်တော်တို့သုံးသပ်မိတယ်အဲ့ဒီအခြေခံကြောင့်များပဲသူတို့တတိပုံလတ်နဲ့ဝင်ရင်တော့သူတို့အနေနဲ့အတိုင်းတာတစ်ခုစီယုံထားမိလောက်ရင်သူတို့မဲအောင်နိုင်တယ်ဆိုတော့အနေထားမျိုးကိုသုံးသပ်ပြီးတော့ဝင်တယ်လို့ပဲကျွန်တော်ထင်ပါတယ်ဥပမာတချို့ကမေးကြပါတယ်ဦးအောင်မင်းကိုသူကတော့ပြောပါတယ်ကြရပြင်းနယ်ကိုကျေးဇူးဆခြင်းလို့ဆိုတာဒါကတော့ဟိုသမဂ္ဂရှာကပြောလိုက်တယ်လို့ကျွန်တော်ထင်ပါတယ်ဒါအမှန်တော့ဟိုဖြစ်တယ်လို့တော့ကျွန်တော်မထင်ဘူးဗျာ။နော်တကယ်ကျေးဇူးဆချင်လို့တော့ဟုတ်ဝင်မထင်ပါဘူး။ဟု
တ်ကဲ့ကျေးဇူးအများကြီးတက်ပါတယ်ခ
ူးရတယ်ဗျာ။ဟုတ်ကဲ့ကျေးဇူးတင
်အခုနားဆင်ကြရတာတော့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့ဒုတိယဥက္ကဋ္ဌခူးဦးရဲကဝါရှင်တန် DC မြို့တော်ကိုရောက်လာစဉ်မှာ VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာကြားပြည်နယ်တွေကရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့ကိုတာညွန်ဦးကမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အခြေအနေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာThank you.
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုတနင်္လာနေ့သိခင်ပါခင်ဗျာတနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့
မဲပြီးတဲ့နေ့မဲယုံမှာမဲလာပေးတဲ့သူတွေဟာမဲဆေးမှာပါတဲ့သူတွေဟုတ်မဟုတ်အမတ်လောင်းတွေသူ့ရဲ့မဲယုံကိုယ်စားလှယ်တွေကစီစစ်စစ်ဆေးခွင့်ရှိတော့မှာမဟုတ်ပါဘူး
ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါအခုဆက်လက်ပြီးတော့မတ်အေးတန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီလိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ဒီတစ်ပတ်တော့ဒီမြန်မာနိုင်ငံမှာကျင်းပတော့မယ့်ရွေးကောက်ပွဲကြီးနီးလာတာနဲ့အများတော်ရရှင်တွေရွေးကောက်ပွဲနဲ့ဆိုင်တဲ့စာတွေကိုများများရေးကြတာမလို့အဲ့ဒီစာတွေကိုဒီတစ်ပတ်ဖော်ပြပေးသွားမှာဖြစ်ပါတယ်နော်။အဲ့ဒီစာတွေမပြောခင်မှာတော့ကျမတို့ VOA အစီအစဉ်ကိုတယ်လီဖုန်းနဲ့ဘယ်လိုများနားဆင်နိုင်မလဲဆိုပြီးတော့ Facebook မှာရေးပြီးမေးလာတဲ့တော်ရရှင် 92 ကိုပြန်ချပေးခြင်းပါတယ်။ဒီတော်ရရှင်က VOA Radio အစီအစဉ်တွေကိုဖုန်းနဲ့ဖမ်းလို့ရပါသလား?ရလို့ရရင်လည်းဘယ်လိုဖမ်းရပါသလဲပြောပြပေးပါတဲ့။စက်တင်ဘာလကုန်ကရေးပြီးတော့မေးလာတာပါ။ဟုတ်ကဲ့။တယ်လီဖုန်းအမျိုးအစားကိုလိုက်ပြီးတော့အဲ့ဒီဖုန်းနဲ့အလိုက် VOA application ကိုတွင်းရပါတယ်ရှင်။အဲ့ဒီ VOA application ကိုတွင်းပြီးတော့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်လို့ရတာပါ။ဒီလိုမှ application ကိုကိုယ်ဖုန်းထဲကိုထည့်မထားခြင်းဦးဆိုရင်တော့နောက်ထပ်တနည်းကကျမတို့ရဲ့ဒီ telephone မှာအသုံးပြုတဲ့ website ကိုအသုံးပြုနိုင်ပါတယ် m.vermis.voanews.com ဆိုတဲ့ဒီ handphone သုံး VOA မြန်မာပိုင်း website မှာနားဆင်နိုင်တာဖြစ်ပါတယ် telephone မှာရိုက်ထည့်ရမယ့် website လိပ်စာကိုပြန်ပြောခြင်းပါတယ်ရှင် burmese.voanews.com ဖြစ်ပါတယ်ရှင်အဲ့ဒီနည်းနည်းနဲ့အဆင်ပြေနိုင်မယ်လို့ယူဆပါတယ်VOA အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ် Facebook မှာပဲ VOA ကိုကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်တချို့ကတော့ကိုဂျန်ဆိုတဲ့သောရရှင်ကတော့ကျေးဇူးတင်ပါတယ် VOA တဲ့ရွေးကောက်ပွဲမှာဘယ်သူပဲနိုင်နိုင် VOA ရဲ့သတင်းတွေကိုဖတ်နေမှာပါတဲ့ဟုတ်ကဲ့ဒီကလည်းကျေးဇူးတင်ပါတယ်နော်ကောင်းတယ်ဆိုတဲ့ဝေဖန်တာကတော့ပြည်သူတွေရဲ့အလုပ်ပေါ့ဗျာတဲ့ဒီသောရရှင်ရေးလာတာပါကိုကိုသိန်းဆိုတဲ့သောရရှင်ကလည်းအခုလိုမျိုးထုတ်လွှင့်ပေးတာကျေးဇူးပါပဲ VOA အကိုနားထောင်နေရတယ်ဗျာမြန်မာပြည်ကြီးပြောင်းလဲပါစေလို့တောင်းစုပြုထားပါတယ်ကျမတို့ VOA ရုပ်မြင်သံကြားအစီအစဉ်မှာစနေနေ့တိုင်းထုတ်လွှင့်ပေးနေတဲ့ရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်ကျန်ကောင်ကဒုက္ခဆိုတဲ့သောရရှင်ကတော့အင်တာဗျူးမှာတွေ့လိုက်ရတဲ့ကျွန်တော်တို့တိုင်းရင်းသားလူငယ်တွေသူတို့ရဲ့ရိုးသားမှုကိုဂုဏ်မဲယူလိုက်ချင်ပါတယ်ဆိုပြီးရေးလာတာပါဟုတ်ပါတယ်ပြီးခဲ့တဲ့တပတ်တုန်းကကျွန်တော်တို့ရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်မှာဒီလူငယ်တိုင်းရင်းသားတွေရဲ့အမြင်အသေးသေးကိုလှုပ်လှုပ်လှက်လှက်ထုတ်ဖော်ပြောကြားလာတာကိုတင်ဆက်ပေးခဲ့တာအဲ့ဒီအစီအစဉ်ကိုနားဆင်ပြီးတည်သောရရှင်အခုလိုရေးလာတာဖြစ်ပါတယ်ဒီလိုမျိုးရွေးကောက်ပွဲနဲ့လူမှုအမြင်အစီအစဉ်ပြင်ရွေးကောက်ပွဲနဲ့လူငယ်ဆိုပြီးတော့လူငယ်တွေရဲ့ဒီရွေးကောက်ပွဲပေါ်မှာသဘောထားရွေးကောက်ပွဲကနေဘာတွေမျှော်လင့်နေသလဲသူတို့ရဲ့ဒီစိတ်ခံစားချက်တွေနဲ့ပတ်သက်ပြီးတော့အစီအစဉ်တစ်ခုကိုလည်းတင်းငရယ်နဲ့ရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်။နောက်ပြီးတော့ဒီအစီအစဉ်တွေကိုပဲရေဒီယိုကြီးတက်တက်နားဆင်အားပေးနေတဲ့တော်ရရှင်တွေကြားရအောင်လို့လဲရေဒီယိုအစီအစဉ်တွေမှာပြန်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်။ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုရောရေဒီယိုအစီအစဉ်တွေကိုပါနားဆင်အားပေးကြည့်ရှုကြတဲ့တော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်နော်။ဒီလိုမျိုးကျမတို့ VOA ကနေပြီးတော့နေ့စဉ်တင်ဆက်ပေးနေတဲ့ရွေးကောက်ပွဲအထူးအစီအစဉ်ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကအစီအစဉ်တစ်ခုကိုကြည့်ရှုပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့ဗုဒ္ဓဟူးနေ့နဲ့စနေနေ့တိုင်းမှာထုတ်လွှင့်ပေးနေတဲ့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကိုနားဆင်ပြီးတော့အခုလိုရေးလာပါတယ်
။ရွေးကောက်ပွဲစကားဝိုင်းကလူကြီးမင်းများဆနာရှိလို့လွှတ်တော်ကုသလေအနေနဲ့လွှတ်တော်တဲ့ရောက်လို့ရှိရင်တိုင်းပြည်အတွက်ကြိုးရှိလိုက်မယ်ဖြစ်ချင်းတိုင်းပြည်ပေါ်သူတို့စေနာမှန်တာလဲသိတာတယ်အရေးချင်းကလည်းတန်လျာဖြစ်စရာမရှိဘူး။ဆွေးနွေးခဲ့သလိုကျွန်တော်တို့သိကြတဲ့ထင်တာပဲတိုင်းသားတွေပါတီတွေကလည်းဒေါ်စုနဲ့ NLD ကိုဝိုင်းရံကြမှာအဲ့ဒါမှန်လို့ရှိရင်အဲ့ဒါကိုလုပ်ဖို့ဘယ်နေရာမှာသွားပြီးတော့ခက်ခဲနေပါလဲညညချင်းဟာအင်အားပဲလေ
ဟုတ်ကဲ့ပါဒါကဒီသောရရှင်ရဲ့အမြင်မှာကျမတို့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကိုတော့ဒီရုပ်မြင်သံကြားအစီအစဉ်မှာကိုရေဒီယိုအစီအစဉ်တွေမှာပါတင်ဆက်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးကျန်းကျင်တဲ့လူကြီးမင်းတွေကိုဖိတ်ကြားပြီးတော့ရန်ကုန်ရုံးကဒေါက်ခင်စိုးဝင်းကမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ VOA Studio မှာရွေးကောက်ပွဲအစီအစဉ်ကိုရိုက်ကူးတင်ဆက်တာဖြစ်ပါတယ်ရှင် ဒီရွေးကောက်ပွဲနဲ့ပဲရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့အစားကိုလည်းဖော်ပြပေးချင်ပါတယ်။မိတ်ရှိလာမျိုးကသောရရှင်ထီလာမောင်ကမိတ်ဆက်ပေးဖို့အထူးမလိုလောက်အောင်ရင်းနှီးနေပြီးသားဖြစ်တဲ့ VOA ရဲ့ရောင်းရင်ကျွန်တော်ထီလာမောင်ယုံကြည်ကိုးစားမှုဖြင့်ရေးသားပေးဖို့မေတ္တာရက်ခံပါတယ်။သတင်းမီဒီယာနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့တောကကို VOA ကတဆင့်မျှဝေခြင်းပါတယ်ဆိုပြီးတော့အခုလိုမျိုးသူပါရီများတောကခန်းစားနေရလဲရေးလာပါတယ်။
ဒီလိုရဲ့အတိအမြင်အတွေးခေါ်အပြုမှုစတာတွေမှန်စီဖို့ထိထိရောက်ရောက်အသိပေးပညာပေးညွှန်ပြရှင်းလင်းဖွင့်ဆိုထောက်ပြနိုင်စွမ်းအားဟာသရုပ်ရမှန်တိုင်းမီဒီယာတွေမှာလာရှိပါတယ်။ဒါကြောင့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အစိုးရရွေးကောက်ပွဲကော်မရှင်တမတော်တို့ကဘယ်လိုပဲနှုတ်ချိုစကားဆိုစီကမှုအတွင်းသဏ္ဍာန်ရဲ့ပုံရိပ်ဖြစ်တဲ့မီဒီယာတွေလိုက်နာရမယ့်ဥပဒေစည်းမျဉ်းစည်းကမ်းချမှတ်မှုတွေကိုအထူးသတိထားလေ့လာဆန်းစစ်ကြဖို့လိုတယ်လို့မီဒီယာတွေကိုအကြံပေးလိုပါတယ်။အဲဒီဥပဒေစည်းမျဉ်းစည်းကမ်းတွေမှာထောင်ချောက်တွေပါနေသလားအလျှော့အတင်းလုံနိုင်မဲ့မျှော်ကြိုးတွေပါနေသလားလိုရပါအောင်နှက်ချောင်းတွေထည့်ထားသလားသူ့လူကိုပတ်တာမီဒီယာတွေအတွက်ထွက်နိုင်ရုံနိုင်အောင်ဖွင့်ပေးထားသလားစသဖြင့်အဲ့ဒါတွေကိုမြင်အောင်စမ်းစစ်ကြည့်ရှုပြီးတော့တွေ့ရင်တိရွာတွေကိုဖယ်ရှားနိုင်ဖို့ရှောင်ကွင်းနိုင်ဖို့နဲ့အမှန်တရားကိုပွင့်လင်းမြင်သာအောင်ဖော်ထုတ်နိုင်ဖို့တို့အတွက်အလင်းအမြန်ထိထိရောက်ရောက်ညှိနှိုင်းလှုပ်ဆောင်ထားကြစေလိုပါကြောင်းမီဒီယာများကိုတိုက်တွန်းလိုက်ရပါတယ်ခင်ဗျာ
မိထီလာမျိုးကသောရရှင်ထီလာမောင်ကပြည်သူတို့ရဲ့အုံနောက်နာမျက်စိပါဇက်တို့ကိုပိတ်ထားကြည့်ရင်စရုထမတိုင်းကိုဖြိုလဲချထားလိုက်ပြီလို့သဘောတရောက်ပါတယ်။နှစ်ပေါင်း50ကျော်လက်နက်ပြအချင်းချင်းမှုတွေလည်းကြုံခဲ့ရလို့အခုလိုမျိုးသူစိတ်တော့ကရောက်နေရတာဖြစ်ပါတယ်။ဆိုပြီးတော့ VOA ကတဆင့်သူအခုလိုပူပန်နေရတဲ့အကြောင်းကိုဝေမျှလာတာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်ရေးထားတဲ့စာတွေထုတ်လွှင့်ပေးဖို့ကြံပါသေးတယ်နော်။အခုတော့ကြားဖြတ်ပြီးတော့သောရရှင်ကိုအနောက်တိုင်းဒေလီတပုတ်နဲ့ဖျော်ဖြေပေးကြပါလိမ့်ရှင်။ကျမတို့ဒီအမေရိကန်ပြည်အောင်စုမှာမကြာသေးခင်ကမှဒီရေဒီယိုတွေကိုထုတ်လိုက်တဲ့သတင်းလေးဖြစ်ပါတယ်။2015စက်တင်ဘာ22ရက်နေ့ကြာတော့မှဒီ Country Guitar ကိုထုတ်လွှင့်ပေးတဲ့ရေဒီယိုတွေကိုအတန်းလွှင့်ခွင့်ပေးတဲ့သတင်းဖြစ်ပါတယ်။ဒီသတင်းရဲ့ဂီတာဗီဒီယိုကိုတော့အခုအော်တိုဘာလာကြာတော့မှထုတ်လိုက်တာဖြစ်ပါတယ်။ဒီတော့ဂီတာဗီဒီယိုအနေနဲ့တော့အသစ်ချွတ်ချွတ်သတင်းလေးလို့ပဲပြောရပါမယ်နော်။ဒီသတင်းကဒီ Billboard ရဲ့ Hot Country Songs Hot အဖြစ်ဆုံးခြေလက်ဂီတာသတင်းအကောင်းဆုံးသတင်းမှာနံပါတ်30ရောက်တဲ့သတင်းဖြစ်ပါတယ်။အခုဒီအော်တိုဝါလာ2015အထိဆိုရင်သူ2014ဩဂတ်မှာထွက်လိုက်သေးရဒီအွန်လိုင်းကနေပြီးဝယ်ယူအားပေးမှုပေါင်း9သိန်းနီးပါးရှိတဲ့သတင်းလည်းဖြစ်ပါတယ်။ဆန်စမစ်ဒီဆိုထားတဲ့ဒီအမေရိကန်ကျေးလက်တီတပုတ်ဖြစ်တဲ့ Break Up in a Small Town မျိုးငယ်လေးတစ်ခုမှပြည့်စဲခြင်းဆိုတဲ့သတင်းကိုနားဆင်ကြည့်ပါအောင်နော်
။ I knew I'd see you around. I'll be at some party. She show up and I'll be walking out. Across some parking lot.Hiding behind her sister I'd look up She'd be at the red light beside me In that white Maxima with the sticker on the back I'd act like I didn't see her We'd play at the same pumps Flip through the same stations And slow down for the same curves Run around with the same crowd We just needed some time She could get on with her life And I'd get on with mine Thought I would be fine But maybe not I knew she'd find a way to get over me But I never thought She would get down with somebody I know I guess it's just how it goes When you break up in a small town I see our friends And they put on a show Like they don't want me to know So they give me the go around But there's only so many streets So many lights Where it's like I can't even leave my house I should've known all along You gotta move and move on When you break up in a small townFor a while, I guess they were keeping it low-key. But now it's like these county lines closing in on me. I see them everywhere together. It's hitting a little too close to home. She's so far gone. She didn't go far. She was over me before the grass grew back where she used to park her car. She's leaving those same marks in someone else's yard. Someone else's arms right down the road. I never thought she would get down with somebody I know. I guess it's just how it goes when you break up in a small town. I see our friends and they put on a show like they don't want me to know. So they give me the go around. But there's only so many streets, so many lights. Where it's like I can't even leave my house. Should've known all along you gotta move and move on. When you break up in a small town.
ဆန်စမစ်ဒီဆိုထားတဲ့ Break Up in a Small Town ဆိုတဲ့တခြင်းကိုနားဆင်ကြကြရပါ။သ တော်ရှင်နဲ့အချင်းချင်းမြစ်တာတီလက်ဆောင်ပေးပို့တဲ့မြန်မာသချင်းလေးတပုတ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့စာတွေတော်ရရှင်နဲ့ရေးလာတဲ့စာတွေကိုဆက်ပြီးတော့ဝေးမြပေးသွားခြင်းပါတယ်။မဲလိမ်မဲကိုမဲမတမမှုဖော်ထုတ်ရေးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့တော်ရရှင်အောင်ခင်မြင့်ဖြစ်ပါတယ်
။အခုအခါမဲပေးခွင့်ဟာနိုင်ငံသားတွေရဲ့လက်ဝယ်မှာမရှိတော့ပဲရွေးကောက်ပွဲကော်မရှင်ကထုတ်ပေးမဲ့မဲတည်တည်ကံလက်မှတ်လက်ဝယ်ရှိသူတွေရဲ့လက်ထဲကိုရောက်ရှိသွားပါပြီ။၎င်းလက်မှတ်များကိုထိန်းချုပ်ရန်မဖြစ်နိုင်တော့ပါ။မြည်၍မြည်မြထုတ်ပေးထားသည်ကိုလည်းစီစစ်ရန်မလွယ်ကူတော့ပါ။တို့ဖြစ်ပါ၍ဤလောက်ရက်ကိုတိရှိထောက်လန်းနိုင်ရန်မဲယုံအထွက်ပေါက်မှဆောင်ဆိုင်၍ရေတွက်ချင်းဆန္ဒမဲပေးမှုကိုမေးမြန်းမှတ်တမ်းတင်ခြင်းကိုမဖြစ်မနေလှုံ့ဆော်ရပါလိမ့်မယ်။ဤသို့လှုံ့ဆော်မှသာအမှန်တကယ်မဲပေးသူအရေးအတွက်ကိုသိနိုင်မှာဖြစ်သလိုမဲပေးသူစည်ရင်အမှန်ကိုရနိုင်မှာဖြစ်ပြီးမြည်သည့်ပါတီမဲအများဆုံးရမည်ကိုခံမှန်းနိုင်မှာဖြစ်တဲ့အတွက်မဲရလတ်ကိုခံမှန်းနိုင်မှာဖြစ်ပါတယ
်။ဒီတော်ရရှင်ကလည်းလွတ်လပ်တရားမျှတပြီးမှန်ကန်တဲ့ရွေးကောက်ပွဲတစ်ခုပေါ်ပေါက်ရေးအတွက်သူရဲ့ထင်မြင်ယူဆချက်ကိုအကြံပေးလာတာဖြစ်ပါတယ်။ဒီတစ်ပတ်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်။ဒေတောင်းလာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးပါအောင်မယ်ရှင်။ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော်ရရှင်တို့အလှည့်ပေးကြပါရစေ။ကျွန်တော်ကကျောင်းဆရာတယောက်ပါ။ဘူးတီတော်မျိုးနဲ့လောင်းယုံကျေးရွာအုပ်စုပိန်းနေကြီးကျေးရွာမှာတာဝန်ကျနေပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကမျိုးနဲ့အလံဝေးလုံးနဲ့ဆိုင်းတင်တောင်တန်းတွေပေါ်ကနေ VOA Radio သတင်းတွေကိုနားထောင်နေပါတယ်။အဆင်ပြေမယ်ဆိုရင်တော့ပူဆူးရဲ့အိမ်ကိုလွမ်းနေဆိုတဲ့သတင်းလေးဖွင့်ပေးစီခြင်းပါတယ်။မဲတန်နာကျော်နဲ့အတူ VOA Wine Not The Wine Not သားတွေအားလုံးကျန်းမာပျော်ရွှင်ကြပါစေလို့ဆန္ဒပြုပါတယ်ဆိုပြီးတော့အဝေးတနေရာဆိုင်းတင်တောင်းတန်းတွေဘုကအကြောင်းဆရာလေးကတေးလက်ဆောင်တောင်းပါတယ်ရှင်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့သချင်းလေးပဲထုတ်လွှင့်ပေးခြင်းပါတယ်နော်။ပူဆူးတည်ဆိုထားတဲ့အိမ်ကိုလွမ်းနေဆိုတဲ့သချင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
စင်မမတောင်းခဲ့သောသစီတွေ့ရဲ့ချင်းယုံကြည်တဲ့ပင်နဲ့အိမ်မတွေ့တဲ့ပြင်းပြင်းနဲ့ပြတ်တော့မယ်ဒီလိုမျိုးပြရင်ချမ်းသာတဲ့ဘဝတစ်ခုနဲ့တော့မတင်ယူရင်တော့ရနေလွမ်းမိတယ်ဒီဒီလန်လေးလေးဘိုးတော်ကအတိုင်းပဲရှိလို့နေမလားငါတွေ့ရင်ကိုရှင်ကြီးများလေးခုတော့ကုန်ပြောင်းဆုံးငယ်တရားများနေပဲအတင်းကငါရှိစေလူလောင်ချောက်ပြင်းလူပြရဲ့နေများတဲ့မျိုးလင်းခြင်းများမနဲ့တန်တောင်းလို့နေခြင်းငါမရှိအိမ်ကိုငါနေငါဒါနေမင်းရဲ့နာမကွေးကလေးလေးပြောလို့ပဲဟိုးရုံကားလို့ရှိစေနေအိမ်ကိုငါ
သိဆိုထားတဲ့အိမ်ကိုလွမ်းနေဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းင်းရီနေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။ တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်ဟုတ်ကဲ့ပါမတ်အေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မပေးစာများစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်မှာမဲဆန္ဒရှင်တပ်သေးခံလက်မှတ်ထုတ်ပေးတာဘာပြဿနာတွေတက်လာနိုင်လဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမဲအင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာဖြစ်ပါတယ
်ဒီကနေ့အော်တိုဘာ22ရက်နေ့ကဒီတော်စုရွေးကောက်ပွဲကော်မရှင်ဟာမဲဆင်းမှာပါတဲ့ပြည်သူတွေအနေနဲ့ဆန္ဒမဲပေးခွင့်မဆုံးရှုံးအောင်မဲဆန္ဒရှင်သက်သေခံလက်မှတ်တွေကိုထုတ်ပေးတော့မယ်ဆိုပြီးကြေညာပါတယ်။တကယ်တော့ဒီအစီအစဉ်ဟာငကိုယူကောက်ပွဲလုပ်ငန်းစဉ်တွေထဲမှာမပါဝင်ပါဘူး။ပြည်ထောင်စုယူကောက်ပွဲကော်မရှင်ကအစ်စ်ချမှတ်လိုက်တဲ့ဒီအစီအစဉ်ကြောင့်ဘာတွေဖြစ်လာနိုင်တယ်လဲ။ဒီအစီအစဉ်ဟာပြဋ္ဌာန်းထားပြီးဖြစ်တဲ့ယူကောက်ပွဲဥပဒေ၊နည်းဥပဒေတွေနဲ့ဆန့်ကျင်နေသလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ကော်မရှင်ရဲ့ကြေညာချက်မှာမဲဆန္ဒရှင်သက်သေခံလက်မှတ်ထုတ်ပေးရတဲ့အကြောင်းနဲ့အကျိုးကျေးဇူးတွေကိုဖော်ပြထားပါတယ်။ထုတ်ပေးရတဲ့အကြောင်းကတော့မဲဆင်းပါသူတွေမဲပေးခွင့်မဆုံးရှုံးစေရေးဖြစ်ပြီးရရှိမဲ့အကျိုးကျေးဇူးတွေကတော့မဲဆင်းပါကြောင်းနဲ့မဲပေးခွင့်ရရှိကြောင်းတေချာခိုင်လုံစေတယ်။ဘယ်မဲယုံမှာမဲပေးရမယ်ဆိုတာကိုသိနိုင်မယ်။မဲဆင်းအမှတ်စဉ်ဖော်ပြထားလို့မဲဆင်းစီစစ်လက်မှတ်ထိုးရမှာမဲလက်မှတ်ထုတ်ယူရမှာလွယ်ကူလျင်မြန်စေမယ်။စစ်စစ်ချိန်မှာမှတ်ပုံတင်အစားဒီလက်မှတ်နဲ့အထောက်အထားပြသနိုင်မယ်။မဲဆင်းမှန်ကန်ရေးအထောက်အကူဖြစ်စေမယ်ဆိုပြီးဖြစ်ပါတယ်။မဲဆန္ဒရှင်တပ်သေးခံလက်မှတ်တွေကိုတက်ဆိုင်ရာရက်ွက်နဲ့ကျေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေကလာမယ့်နိုဝင်ဘာလ၁ရက်နေ့ကနေ9ရက်နေ့အထိနေ့စဉ်မနက်၈နာရီကနေ6နာရီအထိထုတ်ပေးမယ်လို့ဆိုထားပါတယ်။မဲပေးမဲ့သူတွေအနေနဲ့အဲ့ဒီလက်မှတ်တွေကိုသွားထုတ်ယူနိုင်တယ်လို့တကယ်လို့လက်မှတ်မထုတ်ယူဘဲနဲ့လည်းမဲပေးတဲ့နေ့မှာမဲသွားပေးနိုင်မယ်လို့ဆိုထားတာပါ။ဒါပေမဲ့အဲ့ဒီမဲပေးမဲ့နေ့မှာတပ်သေးခံလက်မှတ်ပါမလာရင်မှတ်ပုံတင်တော့ပြရပါလိမ့်မယ်။တကယ်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတည်ရေးအနေနဲ့ဒီလိုမဲဆန္ဒရှင်တပ်သေးခံလက်မှတ်ထုတ်ပေးမယ်ဆိုတဲ့အစီအစဉ်လုပ်မယ်ဆိုတဲ့အကြောင်းတိတ်မကြသေးခင်အချိန်တုန်းကပဲထုတ်ဖော်ပြောဆိုခဲ့ပြီးသားပါ။သူကမြန်မာနိုင်ငံရေဘေးကြားရောက်ခဲ့တဲ့အခြေအနေကိုအကြောင်းပြပြီးအဲ့ဒီဒေသကလူတွေမှတ်ပုံတင်ပျောက်ဆုံးမှုတွေရှိတယ်။အိမ်တော်စုစီရင်ပျောက်ဆုံးမှုတွေရှိနေတယ်။ဒါကြောင့်မဲပေးတဲ့အခါမှတ်ပုံတင်အိမ်တော်စုစီရင်ပြစီရမလို့တဲ့ဒီမဲဆန္ဒရှင်တပ်သေးခံလက်မှတ်မျိုးထုတ်ပေးမယ်ဆိုပြီးပြောခဲ့တာပါ။နောက်ပိုင်းအဲ့ဒီအစီအစဉ်ကိုရေဘေးကြားရောက်ခဲ့တဲ့ဒေတာတွေတင်မကပဲတတိုင်းပြည်လုံးမှာလုပ်မယ်လို့ပြောဆိုလိုက်တော့မှဝေဖန်သံတွေထွက်ပေါ်လာခဲ့တာပါ
။တကယ်တော့ယူကော့ဘဲတစ်ခုကျင်းပတယ်ဆိုတာဟာမဲပေးပိုင်ခွင့်အရေးချင်းရှိသူတွေမဲစည်းမှာပါရေးမဲစည်းမှာပါတဲ့သူတွေဟာအမှန်တကယ်မဲပေးပိုင်ခွင့်ရှိသူတွေဟုတ်မဟုတ်မဲလာပေးတဲ့အခါကျရင်လာတဲ့လူဟာမဲစည်းထဲမှာပါတဲ့လူဟုတ်မဟုတ်လွတ်လပ်ပြီးလျှို့ဝှက်စွာနဲ့မဲပေးခွင့်ရမရစတာတွေကိုသက်ဆိုင်ရာပြိုင်ပွဲဝင်မဲ့အမတ်လောင်းတွေကစီစစ်နိုင်တဲ့အနေအထားရှိအောင်ပြုလုပ်ကျင်းပရတာမျိုးဖြစ်ပါတယ်။အကြောင်းကတော့ကော်မရှင်ကပဲကိုယ်သဘောနဲ့ကိုယ်စိတ်ကြိုက်အစီအစဉ်ချကျင်းပခဲ့ရင်ပထမမှုပေါင်းများစွာထွက်ပေါ်လာနိုင်လို့ပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအရင်လုတ်ခဲ့တဲ့မဲပေးပွဲအသီးသီးမှာမဲယုံကိုမဲလာပေးတဲ့သူတွေဟာမဲစင်းနဲ့ပါတဲ့သူကိုယ်တိုင်ဟုတ်မဟုတ်မဲယုံမှာရှိနေတဲ့မဲယုံတာဝန်ရှိသူတွေအမတ်လောင်းတွေရဲ့မဲယုံကိုယ်စားလှယ်တွေကမှတ်ပုံတင်ကပ်ပြားတွေကိုပြသစီပြီးစီစစ်ခွင့်ရခဲ့တာချီးပဲဖြစ်ပါတယ်။အခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့အစီအစဉ်တိုင်းဆိုရင်တော့မဲပေးတဲ့နေ့မဲယုံမှာမဲလာပေးတဲ့သူတွေဟာမဲစင်းမှာပါတဲ့သူတွေဟုတ်မဟုတ်အမတ်လောင်းတွေသူ့ရဲ့မဲယုံကိုယ်စားလှယ်တွေကစီစစ်စစ်ဆေးခွင့်ရှိတော့မှာမဟုတ်ပါဘူးအကြောင်းကတော့သူတို့အနေနဲ့မဲဆန္ဒရှင်တပ်သေးခံလက်မှတ်ထုတ်ပြယုံနဲ့မဲပေးပိုင်ခွင့်ရမဲလက်မှတ်ထုတ်ယူခွင့်ရသွားမှာဖြစ်ပြီးအဲ့ဒီလက်မှတ်တွေကိုထုတ်ပေးတဲ့လုပ်ငန်းစဉ်မှာလည်းအမတ်လောင်းကိုယ်စားလှယ်တွေလုံးဝပါဝင်ခွင့်မရလို့ဖြစ်ပါတယ်
အတိတ်ပဲကတော့သက်ဆိုင်ရာရက်ကြီးကော်မရှင်အဖွဲ့ကွဲတွေဟာမဲဆန္ဒရှင်တပ်သေးခံလက်မှတ်ထုတ်ပေးရမှာမတမာမှုလုပ်ပြီးတကယ်မဲစင်းတဲ့ပါသူတွေမဟုတ်ဘဲနဲ့ထုတ်ပေးခဲ့ရင်တော့အဲ့ဒါကိုဘယ်သူမှစီစစ်ခွင့်မရတဲ့အတွက်ဘယ်သူမှလည်းသိလိုက်မှာမဟုတ်လို့ပါပဲ။ကောင်းပါပြီ။ကော်မရှင်ဥပဒေနီးဥပဒေထဲမှာမဲလာပေးသူတွေကိုမဲယုံမှာရှိနေတဲ့အမတ်လောင်းကိုယ်စားလှယ်တွေကမတင်ကြရင်မဲယုံမှုကိုပြောဆိုတိုင်တန်းလို့ရနိုင်ပါတယ်။ဒါပေမဲ့မဲလာပေးတဲ့သူရဲ့မဲစည်းရင်ဖော်ပြခြင်းနဲ့သူ့ရဲ့မှတ်ပုံတင်လို့ခိုင်လုံတဲ့အထောက်အထားကိုတိုက်ဆိုင်စစ်ဆေးတာမျိုးမလုပ်ခဲ့ရင်ဒီလောက်များပြားလာတဲ့လူတွေကိုမဲစည်းနဲ့တကယ်ပါသူဟုတ်မဟုတ်ဘယ်သူမှသိနိုင်မှာမဟုတ်ပါဘူး။နောက်တစ်ချက်ရှိပါသေးတယ်။မဲတစ်ချိန်ပေးပြီးသူတွေနောက်တစ်ချိန်မဲပြန်မပေးအောင်လက်တန်းမှာမှင့်တုတ်တဲ့ကိစ္စပါ။
ဒီလိုနီးနဲ့မဲပေးတဲ့နေ့မှာလူတယောက်ဟာနှစ်ကြိမ်မဲပေးဖို့ဘလို့နီးနဲ့မှရမှာမဟုတ်ဘူးလို့ကော်မရှင်ကပြောပါလိမ့်မယ်။ဒါဆိုရင်ဘလို့လူတွေကများမဲစင်းတဲ့ကနမဲနဲ့လိန်လေပြီးမဲလာပေးမလဲမိကွန်းထုတ်ပါလိမ့်မယ်။ဒါနဲ့ပတ်သက်ရင်အဖြစ်နိုင်ဆုံးကတော့ကြိုတင်မဲနဲ့မဲပေးထားပြီးသူတွေဟာနိုဝင်ဘာလ10ရက်နေ့မှာမတမာမှုလုပ်ပြီးနောက်တစ်ကြိမ်မဲပေးတာမျိုးဖြစ်နိုင်ပါတယ်။ဒီနေရာမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကြိုတင်မဲလက်မှတ်လူ3တန်းစာလောက်ရိုက်နှိပ်ထားတယ်ဆိုတာကိုသတိမမေ့ကြဘူးလူပါတယ်အခုဆိုပြပားရောက်မြန်မာတွေကြိုတင်မဲပေးပြီလို့လူဦးရေ3000ဝန်းကျင်တောင်ပြည်တာမဟုတ်ပါဘူးဘလို့ပဲဖြစ်ဖြစ်ဒါတွေကိုတန်တရားတွေလို့ပြောမယ်ဆိုပြောနိုင်ပါတယ
်တကယ်တကယ်ဖြစ်စဉ်ဖြစ်ထိုက်တာကမဲလာပေးတဲ့သူတွေဟာမဲစင်းမှာပါတဲ့လူဟုတ်မဟုတ်မဲယုံမှာရှိနေတဲ့အမတ်လောင်းရဲ့မဲယုံကိုယ်စားလှယ်တွေကစစ်ဆေးခွင့်ရကိုရရပါမယ်အခုအဲ့ဒီစစ်ဆေးတဲ့အလုပ်ကိုမဲပေးတဲ့နေ့မတိုင်ခင်မှာကော်မရှင်ကသူတို့တဖွဲ့ပဲစိတ်ကြိုက်လုပ်လိုက်တဲ့သဘောဖြစ်ပါတယ်။တကယ်တော့ကော်မရှင်ကပြောသလိုမှတ်ပုံတင်ပြောက်လို့မဲပေးခွင့်ဆုံးရှုံးွယ်ရှိသူတွေအတွက်လာဝကနဲ့ရဲစခန်းကထောက်ခံစာပေးဖြည့်ရှင်းတဲ့ညီသုံးလို့ရပါတယ်။မဲပေးတဲ့နေ့လွယ်ကူအောင်ခုလိုလက်မှတ်ထုတ်ပေးတာမျိုးလုပ်ပေးလိုက်ရပါတယ်။ဒါပေမဲ့ဒီလက်မှတ်ဟာမဲစင်းနံပါတ်ရှာဖွေရလွယ်ကူဖို့အတွက်ပဲသုံးသင့်ပြီးမှတ်ပုံတင်လို့ခိုင်လုံတဲ့သက်သေအထောက်ထားအစားအသုံးပြုစီတာမျိုးကတော့မသင့်တော်ပါဘူး။ဒါကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့မဲဆန္ဒရှင်သက်တည်ကံလက်မှတ်တွေထုတ်ပေးပြီးမဲပေးခိုင်းမဲ့အစီအစဉ်ဟာဥပဒေနည်းဥပဒေနဲ့လည်းမညီပထမမှုတွေလည်းပေါ်ပေါက်လာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်အခုဆက်လက်ပြီးအင်္ဂါနေ့ညဒိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုလည်းမိတ်ဆက်ပေးပါစီခင်ဗျာ
ရှင်များရှင်ရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနေငယ်သာကြံတော့တဲ့အချိန်မှာပဲနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေမှာချိန်ချောင်းနှောက်ယှက်ခံရတဲ့သတင်းတွေလက်နက်ကင်ပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲရွေးကောက်ပွဲငြိမ်းချမ်းချမ်းနဲ့ကျင်းပနိုင်ဖို့ဘလို့လုံခြုံရေးအစီအမံတွေလိုအပ်လိမ့်မယ်လို့ယူဆကြပါသလဲဆိုတော့အင်္ဂါနေ့ဒိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရရှင
်အခုဆက်လက်ပြီးတော့ကဘာတလွားထူးခြားခြားဆန်းပြပြသတင်းများအစီအစဉ်ကိုမိတ်ဆက်ပေးပါမယ်ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုကိုသားညွန်ဦးနဲ့မက်ခင်ဖြူထွေတို့ကတင်ဆက်ထားဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံစစ်ဒီမျိုးအနောက်မြောက်ပိုင်းမှာရှိတဲ့အများပြည်သူအပန်းဖြေတဲ့နေရာမှာပြတ်တထားတဲ့ရေနာရီတစ်ခုကိုမပြုတ်မပြင်းမထင်းသိမ်းတဲ့အတွက်ဒီနာရီရုပ်ထုကိုဖန်တီးတဲ့အမှုပညာရှင်ကဒေသခံစုရောက်ကိုတရားစွဲဖို့ဆိုပြီးတော့ချင်းချောက်လိုက်ပါတယ်။နာရီပြက်နေတာအနှစ်20ကျော်ရှိသွားပြီဖြစ်လို့အရေးမကြီးဘူးလို့ဒေသခံကောင်စီကပြောပါတယ်။ဒီနာရီဟာနေနာရီရေနာရီနောက်ရေပန်းနဲ့နီယိုဂေါတစ်လက်ရာတွေကိုရုပ်ထုပေါ်မှာပေါင်းစပ်ထားတာဖြစ်ပြီးတော့လူအချိန်နဲ့သဘောဝလောကကြီးကိုပုံဖော်ပြတ်ထားတာပါ။ဒီနာရီကိုစတင်ဆောက်ခဲ့တဲ့1993ခုနှစ်မှာတည်ဆောက်ခဲ့ချိန်တုန်းကအမေရိကန်ဒေါ်လာ9သိန်းနီးပါးကုန်ကျခဲ့ပါတယ်။အနုပညာရှင်ရဲ့မူပိုင်ခွင့်ကိုဒေသခံကောင်စီကချိုးဖောက်တယ်လို့ဆိုပြီးတော့အဲ့ဒီအနုပညာရှင်ကနေပြီးတော့ဆွဆွဲခဲ့တာပါ။ကောင်စီရဲ့ဂရုမစိုက်မှုကြောင့်သူဖန်တီးခဲ့တဲ့အနုပညာလက်ရာပျောက်ပြက်ပြီးတော့သူ့ရဲ့နာမည်ကိုပါပြတ်စီတယ်လို့ဆိုပါတယ်။အနုပညာရှင်ရဲ့ဖန်တီးမှုပိုင်းဆိုင်ရာပိုင်ဆိုင်ခွင့်ဟာဩစတြေးလျမှာကျင့်သုံးခဲ့တာနှစ်ပေါင်း100လောက်ရှိနေပြီးတော့အခုလိုတရားစွပ်စွမှုဟာနှစ်ခုသာရှိခဲ့ပူပါတယ်။ဒီမှုမှာအမှုပညာရှင်ရှုံးခဲ့ရင်တော့သူ့ရဲ့အမှုပညာလက်ရာကိုဖယ်ရှားခံမှာဖြစ်ပါတယ်ခင်ဗျာ
။ဟောင်ကောင်ကမိမအတွင်းကံဝိတ်ထည်ရောက်တဲ့ site တခုမှာအစစ်မြေဥပညာ၃ပန်းကိုတက်ဆင်ထားတဲ့အတွက်လာဝဲတဲ့အမျိုးသမီးတွေအနေနဲ့သူတို့ရဲ့အရွယ်စားကိုတိုင်းတာစရာမလိုပဲသိနိုင်ကြပါဗျ။ဈေးဝယ်သူမှန်ရှိမှတပတ်လှည့်ပြလိုက်ရုံနဲ့အစစ်မြေမှန်ကအဲ့ဒီအမျိုးသမီးရဲ့အတွင်းကံဘရာစီယာဘယ်အရွယ်အစားနဲ့တော်မလဲဆိုတာကိုတိုင်းတာပေးပါဗျ။ပေကျူးနဲ့တိုင်းတာတဲ့အများကြီးပို့ပြီးတည်ကြတယ်လို့ Rigby and Pellerside ကပြောပါရယ်။ ဒီမန်ရှိမှာတပတ်လဲနေတဲ့အချိန်မှာတိုင်းတာမူပေါင်း140လောက်လုပ်ပေးလိုက်တဲ့အတွက်ဆိုင်ကလူတွေကပေကျူးနဲ့တိုင်းမေးစရာမလိုတော့တာပါ။အဲ့ဒီဆိုင်ကရွေးချယ်ပေးတဲ့ဘရာစီယာကိုဝစ်ပြီးပြန်တိုင်းလိုက်ရင်လည်းဘယ်ဟာကပို့လိုက်တယ်ဆိုတာကိုပါပြပါတယ်။ဒီနည်းပညာဟာတိုင်းတာမူအတွက်ကုန်တဲ့အချိန်ကိုလျှော့ချပေးဖို့ရည်ရတာပါ။ကိုကြီးကူတာအချက်လက်ထိမ့်သိမ့်နိုင်စေဖို့အတွက်လည်းရိုက်ပြီးသမျှဓာတ်ပုံတွေကိုပြန်ဖြတ်ပေးတယ်လို့ဆိုင်ကပြောပါတယ်။စီဝဲသူကသဘောတူမှသူတို့ရဲ့အတိုင်းအတာတွေကိုနောက်ခါဝယ်ယူတဲ့အခါမှာသုံးနိုင်အောင်တင်ထားပေးတာဖြစ်ပါတယ်ရှင
်။ဆွစ်ဇာလန်နိုင်ငံဇူရစ်မြို့ခြေစိုက်ကျောင်းသားတွေဟာလေကားတက်နိုင်တဲ့တက်စစ်ဘိန်းတက်ကလထိုင်တစ်ခုကိုတီထွင်လိုက်ပါတယ်။ဒီဘိန်းတက်ကလထိုင်ဟာလေကားတစ်ထစ်တက်ဖို့အတွက်တစ်စက္ကန့်ကြာပြီးတော့ကျောင်းလင်းလေကားတွေကိုလည်းတက်နိုင်ပါတယ်။ Swiss Federal နည်းပညာတက္ကသိုလ်နဲ့ဇူရစ်အနုပညာတက္ကသိုလ်ကကျောင်းသား10ဦးစုပေါင်းပြီးတော့တီထွင်ခဲ့တာပါ။စကယ်လီဗိုလို့ခေါ်တဲ့ဒီဘိန်းတက်ကလထိုင်ဟာပုံမှန်မြေပြင်ညီမှာတော့ဘိန်းနှလုံးနဲ့သွားမှာဖြစ်ပြီးတော့လေကားတွေကိုတက်တဲ့နေရာမှာတော့အောက်ခြေမှာတက်ထားတဲ့တန်ချက်ကဘိန်းလိုမျိုးရဘာဘိန်းကိုသွားမှာဖြစ်ပါတယ်။ဒီရဘာပြားဟာဘယ်လိုမျိုးအခြေအနေမျိုးမှာပဲဖြစ်ဖြစ်လေကားကိုထောင်ထောင်မတ်မတ်တက်တဲ့တက်နိုင်အောင်စီစဉ်ထားပါတယ်။လေကားတွေဟာမညီလို့ရှိရင်ကွဲနေလို့ရှိရင်အန္တရာယ်မဖြစ်စေဘူးရဘာပြားကိုစီစဉ်ပေးထားပါတယ်။နောက်ပြီးတော့ချော်ကြတာမျိုးမဖြစ်အောင်လဲရဘာပြားကထိန်းသိမ်းပေးနိုင်ပါတယ်။လေကားကဆင်းလို့ရှိရင်လည်းနောက်ပြန်ဆင်းရမှာဖြစ်ပြီးတော့ဘိန်းတက်ကလထိုင်ရဲ့နောက်မှာကင်မရာပါတပ်ဆင်ထားပါတယ်။သုံးဆဲသူတွေအနေနဲ့ကလုတ်တစ်ချက်နှိမ့်ုံနဲ့ကလထိုင်ဟာလေကားကိုအလိုလျောက်တက်နိုင်ပါတယ်။သုံးဆဲသူကကလထိုင်ရဲ့အနှီးအမြန်ကိုထိညှိပြီးယူမှာပဲ။တခြားကလထိုင်တွေနဲ့နှိုင်းရှင်လို့ရှိရင်အရွယ်စားသိပ်မကွာတဲ့အတွက်အိမ်ထဲမှာလည်းသုံးနိုင်ပါတယ်။လွန်ခဲ့တဲ့6နှစ်လောက်က Johnson & Johnson ကုမ္ပဏီကအခုလိုမျိုးလေကားတက်နိုင်တဲ့ဘိန်းတက်ကလထိုင်ကိုစမ်းသပ်ခဲ့ပူးပါတယ်။ဒါပေမဲ့ဈေးကြီးတဲ့အပြင်သုံးဆွဲသူအနေနဲ့လက်တစ်ဖက်နဲ့ခန္ဓာကိုယ်အပေါ်ပိုင်းကိုအသုံးပြုရမှာဖြစ်ပါတယ်။ဈေးကွက်မှာတင်ရောက်မယ်ဆိုရင်တော့အခုဒီ Scalivo Bainter Club ထိုင်ကတော့တာမန် Bainter Club ထိုင်တွေလောက်ဈေးကြီးမှာမဟုတ်ဘူးလို့တီထွင်သူတွေကခန့်မှန်းထားပါတယ်ခင်ဗျာ
။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းကနေရွေးကောက်ပွဲအထူးအစီအစဉ်တွေကိုညနေဘက်6နာရီကနေ9နာရီထိ9နာရီဝက်တိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြံနေတဲ့အချိန်လေးအတွင်းမှာသတင်းအချင်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါမယ်ခင်ဗျာ။
စီးရီးယားသမ္မတဘာရှောက်အယ်အာဆက်ကသူ့နိုင်ငံအတွင်းအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုရန်ကနေကင်းဝေးစေဖို့အရေးသူ့အနေနဲ့အလေးထားဆောင်ရွက်နေတဲ့အကြောင်းဒါဟာစီးရီးယားနိုင်ငံအတွင်း၄နှစ်ခွဲကြာဖြစ်ပွားနေတဲ့အရေးခင်းကိုနိုင်ငံရေးနည်းအရဖြေရှာနိုင်ဖို့အတွက်ဥတီနိုင်လိမ့်မယ်ဖြစ်ကြောင်းတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ EU ဥရောပခေါင်းဆောင်တွေကရွှေပြောင်းဒုက္ခသည်တွေအရေးဘရက်ဆယ်မြို့မှာဆွေးနွေးနေကြမှာပဲစီးရီးယားအာဖဂန်နစ္စတန်နဲ့တခြားနိုင်ငံတွေကဒုက္ခသည်တွေဟာဘော်လ်ကန်ဒေသကိုဖျက်ပြီးတော့တနင်္ဂနွေနေ့မနေ့ကအထိအနောက်ဥရောပနိုင်ငံလေးစီကိုဝင်လာမဆဲဖြစ်နေကြပါတယ်။ကွန်ဂိုပြည်တော်စုမှာသမ္မတဒက်နစ်ဆာဆိုခူမူဆာအနေနဲ့နောက်ထပ်သမ္မတတက်တန်းအတွက်ဆက်လက်ပြီးတော့တာဝန်ထမ်းဆောင်နိုင်မှုခွင့်ပြုရေးအတွက်အခြေခံဥပဒေကိုပြင်ဆင်ဖို့ပြုလုပ်နေတဲ့လူလူဆန္ဒခံယူပွဲမှာပြည်သူတွေမဲပေးနေကြပါတယ်။အဲ့ဒီလိုပြုပြင်မဲ့အပြောင်းလဲကတော့သမ္မတလောင်းတဦးအနေနဲ့အသက်80မကျော်လွန်ရဆိုတဲ့သတ်မှတ်ချက်နဲ့တမရတက်တန်းနှစ်ကြိမ်သာဆက်ခံခွင့်ပြုတယ်ဆိုတဲ့အချက်တွေပါဝင်တယ်လို့သိရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းအချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးကြတာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမက်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.